Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ18ရက်ဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။နိုင်ဂျီးရီးယားနိုင်ငံချီဘော့မြို့ကနေဘိုဂိုဟာရမ်တွေဖမ်းသွားတဲ့ကျောင်းသူလေးတူကိုပြန်တွေ့ပါပြီ။ရုရှားအာဆီယံထိပ်သီးအစည်းအဝေးတက်ဖို့သမ္မတဦးထင်ကျော်ရုရှားကိုဒီကနေ့သွားပါတယ်။သတင်းလင်ကာမှာမိုးကြီးရွာပြီးရေကြီးတာကြောင့်မြေပြိုပြီးတဲ့နောက်မိသားစု200လောက်ပျောက်နေပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်ပြင်ဆင်ချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကဘာတွေပြောကြားခဲ့ပါသလဲ။
The sanctions were imposed for a particular reason, and these reasons will be removed in time. So I'm quite confident that it will not hurt us.
Singapore နိုင်ငံသားဝန်ကြီးနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါအောင်ဆန်းစုကြည်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူဆန္ဒပြအလို့သမားတွေရဲ့နောက်ဆုံးအခြေအနေအစိုးရရုံးဆိုင်ရာနေပြည်တော်နဲ့ဆန္ဒပြခွင့်အမြင်သဘောထားတွေအပြင်ဖန်စီကန်မွန်ပြည်တက်ခြံအလို့သမားတွေပြန်လည်လို့မြောက်လာတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
နိုင်ဂျီးရီးယားနိုင်ငံချီဘော့မြို့လေကနေဘိုဂိုဟာရမ်စစ်သွေးကြွတွေပြန်ပြေးဆွဲဖမ်းခေါ်သွားတဲ့မင်းကလေးငယ်တူကိုအသက်ရှင်လျက်ပြန်တွေ့ရတယ်လို့အရက်ဖက်ကောင်းဆောင်တူကပြောပါတယ်။အမီနာအာလီအန်ကီကီဟာလွန်ခဲ့တဲ့နှစ်ကျော်ကပြန်ပြေးဆွဲဖမ်းဆီးခံသွားတဲ့မင်းကလေးငယ်219ယောက်ထဲကတူဖြစ်ပါတယ်။ Bring Back Our Girls ဆိုတဲ့အဖွဲ့တွေကအဘူဂျာမြို့တော်အခြေဆိုင်ချီဘော့အရက်ကောင်းဆောင်တူဖြစ်သူတီဆန်ဘီဒိုဟိုစီယာအဘာနာကအဲ့ဒီမင်းကလေးကိုပြန်တွေ့တဲ့အကြောင်း Twitter မှာရေးတာပါ။ဘော်နိုပြည်နယ်ဆန်ပီစာတစ်တော်ဒေသထဲမှာအရသာလူမှုဝန်ထမ်းကင်းအဖွဲ့တွေကအဲ့ဒီမင်းကလေးကိုအင်္ဂါနေ့မှာပြန်တွေ့တာပါတက်တော့တဲ့မှာမင်းကလေးရှောက်သွားနေတာကိုတွေ့ခဲ့ရတာလို့ဦးလေးဖြစ်သူယာကူဘူအန်ကီကီက AP သတင်းဌာနကိုပြောပါတယ်အမီနာဟာကိုဝင်ရှိနေပြီးအထိတ်တလန့်ဖြစ်နေတာကလွဲလို့အခြေအနေကောင်းတယ်လို့ဆိုပါတယ်နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းချီဘော့မြို့ကျောင်းသူဆောင်ကနေအဲ့ဒီကျောင်းသူလေးတွေကိုဘိုဂိုဟာရမ်စစ်သွေးကြွတွေကညဘက်မှာဝင်ဖမ်းပြီးခေါ်သွားကြတာပါအဖမ်းခံရချိန်ကအမီနာဟာအသက်18နှစ်ပဲရှိပါသေးတယ်သူ့ကိုပြန်တွေ့ပြီးတဲ့နောက်အင်္ဂါနေ့ညမှာချီဘော့မြို့ကိုပြန်ခေါ်သွားပြီးမိသားစုစီပြန်ရောက်သွားပါပြီ။ဖမ်းခေါ်သွားခံရတဲ့ချီဘော့ကျောင်းသူလေးတွေအပါအဝင်အရက်သားတွေအားလုံးကိုကယ်တင်ရေးစစ်ဘက်ရဲ့ကြိုးပမ်းချက်တွေကိုတားဆီးလို့မရဘူးလို့နိုင်ဂျီးရီးယားနိုင်ငံကာကွယ်ရေးဆိုင်ရာသတင်းထုတ်ပြန်ရေးဌာနရဲ့ညွှန်ကြားရေးမှူးဗိုလ်ချုပ်ရာဘီအာဘူဘေကာက AP လမှာ VOA ကိုပြောပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အလားအလာကအင်္ဂါနေ့မှာတော့ပိုပြီးနှိကပ်သွားပါပြီ။ကန်တက်ကီပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲရဲ့မဲများစုကိုရေးတွက်ပြီးသွားချိန်မှာကလင်တန်ကဘားမောင်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ထက်မဲရေအတွက် 2,000 လောက်အသာရနေပါတယ်။ဘသူအနိုင်ရတယ်ဆိုတာမကြေညာသေးဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပေမဲ့ကလင်တန်ကတော့သူအနိုင်ရတယ်လို့ကြေညာပါတယ်။ Democratic Party ဘက်မှာပါတီညီလာခံကိုယ်စားလှယ်မဲရေအတွက်ကိုခွဲဝေတာကပနာမရွေးချယ်ပွဲမှာရတဲ့မဲရေအတွက်ရာခိုင်နှုန်းအရအချို့ကြခွဲဝေတာကြောင့်အခုကန်တက်ကီပြည်နယ်ပနားမရွေးချယ်ပွဲမှာကလင်တန်နဲ့ဆန်ဒါစ်တို့အရေးအတွက်အတူတူနှိပါလောက်ရကြတာပါအင်္ဂါနေ့ကပဲလုပ်တဲ့အော်ရီဂွန်ပြည်နယ်ပနားမရွေးချယ်ပွဲကတော့ဆန်ဒါစ်ကအနိုင်ရပါတယ်ဆန်ဒါစ်အနေနဲ့ကလင်တန်ကိုအနိုင်ရပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ဆိုရင်ကျန်တဲ့ပနားမရွေးချယ်ပွဲတွေမှာပါတီညီလာခံကိုယ်စားလှယ်မဲ85ရာခိုင်နှုန်းလောက်ရဖို့လိုပါတယ်အခုချိန်ထိတော့အဲ့ဒီလောက်ပမာဏနဲ့အနိုင်ရထားတာသူ့ရဲ့ဘားမောက်ပြင်းတဲ့တစ်ခုပဲရှိပါသေးတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စီစဉ်ကိုရဆိုင်ရေးကြိုးစားဖို့အတွက်မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းနဲ့စကားပြောဖို့လမ်းဖွင့်ထားတယ်လို့ Republican Party ကိုစားပြုသမ္မတလောင်းဖြစ်လာဖို့လာလာရှိနေတဲ့ Donald Trump ကပြောလိုက်ပါတယ်။ကျွန်တော်သူ့ကိုစကားပြောမှာပါ။သူနဲ့စကားပြောဖို့ပြဿနာမရှိပါဘူးလို့အင်္ဂါနေ့က Reuters သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်း Trump ကပြောပါတယ်။အပြည့်တခုရှာတဲ့နေရာမှာတရုတ်အစိုးရအနေနဲ့အခန့်ကဏ္ဍတစ်ခုကနေပါဝင်ရေးသူ့ဆိုအပြင်တရုတ်နိုင်ငံပေါ်မှာရှိနေတဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအင်အားကိုအသုံးပြုပြီးတရုတ်ကိုဖိအားပေးမယ်လို့လည်းထရမ့်ကဆိုပါတယ်။နျူကလ িয়ার အစီအစဉ်နဲ့ပိတ်ပင်ကန့်သက်ထားတဲ့ဒုံးကျည်ပစ်လွတ်ဆန်သက်တာတွေကိုအကြင်ကြင်ထပ်လုပ်တဲ့အတွက်မြောက်ကိုရီးယားကိုကုလသမဂ္ဂကတန်ခတ်ရည်ယူမှုတွေချမှတ်ထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလုံဆောင်ချက်တွေကိုကန့်သက်ဖို့ရည်ရွယ်ပြီးတရုတ်၊အမေရိကန်၊တောင်ကိုရီးယား၊ရုရှားနဲ့ဂျပန်နိုင်ငံတို့ပူးပေါင်းပြီးတော့မြောက်ကိုရီးယားနဲ့ဆွေးနွေးညှိနှိုင်းဖို့ကြိုးစားခဲ့သေးပေမဲ့2008ခုနှစ်မှာအဲ့ဒီကြိုးပမ်းချက်ပျက်စီးသွားပါတယ်။2009ခုနှစ်သမ္မတယူကောက်ပွဲအတွက်မဲဆွယ်စည်းရုံးပွဲကာလတုန်းကလည်းအခုလက်ရှိသမ္မတဘရက်အိုဘားမားကကျူဘာမြောက်ကိုရီးယားနဲ့ အီရန်လိုနိုင်ငံတွေကခေါင်းဆောင်တွေနဲ့ဂျိုတင်တတ်မှတ်ချက်မထားဘဲစကားပြောမယ်လို့ပြောခဲ့ပူတာကြောင့်အဲ့ဒီအချိန်ကသူ့ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကဝေဖန်ခဲ့ပူပါတယ်
လီဗျာအစိုးရအစင်းတင်ဖြစ်တဲ့အချိန်မှာလီဗျာနိုင်ငံတွင်းကထောင်နဲ့ချီရှိနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကိုခြေမုံတိုက်ခတ်ရေးအတွက်အမေရိကန်စစ်တပ်ကလေ့ကျင့်သင်တန်းပေးရေးနဲ့လက်နက်တပ်ဆင်ပေးရေးအထောက်အကူပေးဖို့ပြင်ဆင်ထားတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဖက်ကိုယ်ကဲမှုဌာနချုပ် AFRICOM အကြီးအကဲကမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်လီဗျာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်ဘယ်လက်နက်ကင်တပ်ဖွဲ့တွေကGNA လို့ခေါ်တဲ့ယာယီအစိုးရနဲ့အတူတိုက်ခိုက်နေတယ်လေဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ AFRICOM တပ်မှုဗိုလ်ချုပ်ကြီး Rodriguez ကထပ်လောင်းပြောဆိုပါတယ်။ဒါကြောင့်လီဗျာအစိုးရဘက်မှာဘယ်အဖွဲ့တွေရှိတယ်။အစိုးရကိုတိုက်နေတာကဘယ်အဖွဲ့တွေဆိုတာကိုဆက်စစ်ဖို့ကအမေရိကန်အနေနဲ့လီဗျာယာယီအစိုးရပေါ်မှာပဲတကယ်တမ်းမှီခိုနေရတယ်လို့ဗိုလ်ချုပ်ကြီး Rodriguez ကပြောပါတယ်။ပြည်သူစစ်တွေထဲကဘယ်သူတွေဟာအစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့မိဖက်တပ်ဖွဲ့တွေဖြစ်တယ်ဆိုတာကိုခွဲခြားနိုင်ပြီးလေ့ကျင့်သင်တန်းပေးပြီးရင်တော့အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြတွေပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်ပြည်သူစစ်တွေကအရေးပါလာမယ့်အနေအထားရှိနေပေမဲ့ဒီအခြေအနေကိုမရောက်သေးဘူးလို့လည်းသူကထပ်လောင်းပြောပါတယ်။အာဏာရဖို့စူးစမ်းနေတဲ့အကြမ်းဖက်သမားတွေနဲ့ပြည်သူစစ်တွေလက်ထဲအန်ဒီအကြီးတဲ့လက်နက်တွေမရောက်ရှိနိုင်ရေးအတွက်လေပြားနိုင်ငံကိုကုလသမဂ္ဂကလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ထားတာလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညဘက်တရုံကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရုရှားနိုင်ငံဆိုချီမျိုးမှာကျင်းပမဲ့ရုရှားနဲ့ရှစ်တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံအကြားဆက်ဆံရေးအနှစ်20ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဦးတင်ကျော်ဟာဒီကနေ့မနေ့ပိုင်းကရန်ကုန်မြို့ကနေထွက်ခွာသွားပါတယ်။ဒါဟာဖြင့်သမ္မတတာဝန်ယူပြီးကြတဲ့ကဆိုရင်ဦးတင်ကျော်ရဲ့ဒုတိယမြောက်နိုင်ငံသားခီးစဉ်ပါ။သမ္မတဦးတင်ကျော်နဲ့အတူစီမံကိန်းဗန္ဒာရေးပြည်တော်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်နဲ့တာဝန်ရှိသူတွေလိုက်ပါသွားတယ်လို့ပြန်ကြားရေးဌာနရဲ့အင်တာနက်သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံသားရဲ့ဝန်ကြီးတော်အောင်ဆန်းစုကြည်ကတော့ဒီခီးစဉ်မှာလိုက်မသွားပါဘူး။သမ္မတဦးတင်ကျော်ရဲ့အခုရုရှားခီးစဉ်မတိုင်ခင်လေးမှာပဲမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပေးထားပါတယ်။ဒီသဘောတူညီချက်ကိုအခုခီးစဉ်တွင်လက်မှတ်ရေးထိုးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။စစ်လက်နက်ပစ္စည်းတွေရောင်းချတာနဲ့ပတ်သက်ပြီးနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူထားတာတွေကရှိနေစေဖြစ်ပေမဲ့ရုရှားကတော့မြန်မာကိုစစ်လက်နက်ပစ္စည်းအများဆုံးရောင်းချတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ရုရှားအာဆီယံထိပ်သီးအစည်းအဝေးကိုမေလ19နဲ့20နှစ်ရက်ကြာကျင်းပမှာပါ။မေလ22ရက်နေ့ကျရင်တော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်
။အမေရိကန်ကြီးတက်ရေးရာဝန်ကြီးအဖြစ်အဲရစ်ဖန်နင်းကိုအမေရိကန်အထက်လွှတ်တော်ကမနေ့အင်္ဂါနေ့ကတညီတညွတ်ထက်အတီးပြုတ်လိုက်တာကြောင့်ဂေးတဝူးဖြစ်တဲ့အကြောင်းလူသိရှင်များကြေညာထားသူတဦးအနေနဲ့အမေရိကန်စစ်ဖက်ဆိုင်ရာဌာနကြီးတစ်ခုရဲ့ပထမဆုံးခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သမ္မတဘရက်အိုဘားမားကအဲရစ်ဖန်နင်းကိုလွန်ခဲ့တဲ့၈လကအမည်စင်တင်သွင်းခဲ့တာပါ။ဒါပေမဲ့ဂွာတာနာမိုအချင်းထောင်မှာထိမ့်သိမ်းထားသူတွေကိုကန်ဆက်စ်မှာရှိတဲ့စစ်အခြေစိုက်စခန်းစီပြောင်းရွှေ့ရေးအစီအစဉ်တွေကြောင့်သူ့ကိုအတီးပြုတ်မဲ့အရေးအထက်လွှတ်တော်ကဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။အချင်းသားတွေရွှေ့ပြောင်းရေးကိစ္စကအချိန်လွန်သွားပြီဆိုတာကိုအမေရိကန်သမ္မတအင်ဖီရောကကန်ဆက်စ်ပြီးနဲ့ Republican အထက်လွှတ်တော်အမတ် Pat Robert ကိုတေချာပေါက်ပြောဆိုခဲ့ပြီးမှတော့ Eric Fanning ကိုအတီးပြုတ်ခန့်အရေးမဲခွဲဆုံးဖြတ်ဖို့ကိစ္စအပေါ်အထက်လွှတ်တော်အမတ် Pat Robert ကကန့်ကွက်ထားတာကိုအဆုံးသတ်လိုက်တာဖြစ်ပါတယ်Eric Fanning ဟာ American စစ်ဌာနချုပ် Pentagon မှာ2009ခုနှစ်ကစလို့တာဝန်ထမ်းဆောင်ခဲ့တာမှာအကြီးတန်းယာရုနေရာအတော်များများကိုတာဝန်ယူခဲ့ပြီးဖြစ်ပါတယ်။အဲ့ဒီယာရုတာဝန်တွေတဲ့လေးတက်ရေးရာယာယီဝန်ကြီးရေးတက်လက်ထောက်ဒုတိယဝန်ကြီးနဲ့ကြီးတက်ရဲ့စီမံခန့်ခွဲမှုဆိုင်ရာအရာရှိချုပ်တာဝန်တွေလည်းပါဝင်ပါတယ်
။ရုရှားကစားသမားအများပြားဟာအစိုးရကကြီးမှုစီစဉ်ပေးတဲ့တားမြစ်ဆေးသုံးဆွဲမှုအစီအစဉ်မှာပါခဲ့ကြဘူးလေဆိုတဲ့ဆွဆွဲချက်တွေပေါ့။အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတစ်ခုစလုပ်နေပြီလို့ The New York Times သတင်းစာကအင်္ဂါနေ့မှာရေးပါတယ်။အားကစားသမားတွေ၊ရုရှားဆိုရတာဝန်ရှိသူတွေ၊ဒါမင်းစေးသုံးဆွဲမှုတက်ဖြည့်ရေးတာဝန်ရှိသူတွေနဲ့ဒီအစည်းအဝေးကနေအကျိုးဖြစ်ထားပွဲရှိသူတွေကိုနယူးယောက်ပြည်နယ်အရှေ့ပိုင်းခံရှေ့နေကြုံရုံကစုံစမ်းစစ်ဆေးနေပြီလို့ The Times သတင်းစာကရေးတာပါ။အားကစားလောကမှာဒါမင်းစေးသုံးဆွဲတဲ့ကိစ္စပေါ်အမေရိကန်ပြည်ထောင်စုကပုံမှန်အားဖြင့်စုံစမ်းစစ်ဆေးမှုလုပ်လို့မရှိပါဘူး။ဒါပေမဲ့ဆွဆွဲထားတဲ့ဖြစ်ရပ်တွေထဲမှာအထူးသဖြင့်တော့အမေရိကန်ပြည်ထောင်စုမှာလုပ်တဲ့အားကစားပြိုင်ပွဲတွေပါမယ်။ဒါမှမဟုတ် အမေရိကန်ဘဏ်တွေမှာဖွင့်ထားတဲ့ငွေစည်းရင်းတွေဆက်ဆက်ပါဝင်မယ်ဆိုရင်တော့စုံစမ်းစစ်ဆေးမှုလုပ်နိုင်ပါတယ်။အမေရိကန်ပြည်တော်စုနဲ့အဆက်ဆက်တချို့ရှိတယ်ဆိုတော့အစိုးရရှိနေတွေအနေနဲ့တက်တည်ပြနိုင်တယ်ဆိုရင်ဖိပမာနေထိုင်တဲ့နိုင်ငံသားတွေအပေါ်စွဲတင်တဲ့အမှုတွေကိုရှေ့နေတွေရှောက်ထားတင်ပြဖို့ခွင့်ပြုထားပါတယ်။စုံစမ်းစစ်ဆေးခံနေရတဲ့ရုရှားတာဝန်ရှိသူတွေထဲမှာတိုင်းပြည်စည်းတုံးဆွဲမှုတက်ဖြည့်ရေးဆိုင်ရာဘရုရှားတပ်ခွဲခန်းအကြီးအကဲဟောင်းဂရီဂရီရော့ချန်ကော့ဖ်လည်းပါတယ်လို့သတင်းရင်းမြစ်နှစ်ခုကပြောပါတယ်။ဒီကိစ္စကိုလူသိစင်ကြပြောခွင့်မရှိတာကြောင့်အဲ့ဒီသတင်းရင်းမြစ်တွေကသူတို့ဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်မပြောကြပါဘူး
။တီရီလင်ကာနိုင်ငံမှာမိုးကြီးရွာပြီးရေကြီးတာကြောင့်မြေပြိုကျတာမှာမိသားစု200ထက်မနည်းပျောက်ဆုံးနေပြီးပြိုကျတဲ့မြေအောက်မှာရောက်သွားပြီလားဆိုတာစိုးရိမ်နေကြတယ်လို့တီရီလင်ကာချက်ချင်းဒီအဖွဲ့ကဒီကနေ့ပြောပါတယ်။အစိုးရတာဝန်ရှိသူတွေနဲ့အတူကယ်ဆယ်ရေးအဖွဲ့နှစ်ဖွဲ့ကိုဒီကနေ့မနေ့အစောပိုင်းမှာလွှတ်ထားပြီးကြတဲ့ကဆိုရင်လူပေါင်း180ကိုကယ်တင်ထားပြီလို့အွန်လိုင်းမှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာချက်ချင်ဒီအဖွဲ့ကပြောထားပါတယ်။ရေကြီးမြေပြိုတဲ့ဒေသတွေမှာမီးပြတ်နေတဲ့ကြားကပဲကယ်ဆယ်ရေးလှုပ်ဆောင်နေကြရတာပါ။အခုချိန်ထိဆိုရင်အလောင်း73လောင်းထက်မနည်းကိုတွေ့ထားပြီလို့လည်းချက်ချင်ဒီအဖွဲ့ကပြောပါတယ်။မိုးကြီးရွာတာကြောင့်ကိုလံပိုမြို့တော်အပါအဝင်မြို့တွေမှာရေကြီးနေပါတယ်။ဆိုးဝါးတဲ့ရာသီဥတုကြောင့်နိုင်ငံတော်ကအကြောင်းတွေကိုဒီကနေ့ပိတ်ထားပါတယ်။ဓာတ်လိုက်တာနဲ့အသေးစားမြေပြိုတာတွေကြောင့်လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းသေဆုံးသူ12ဦးရှိတယ်လို့သီရိလင်ကာသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနကပြောပါတယ
်။အက်ကွေဒေါ်နိုင်ငံကံယူရမှာဒီကနေ့မနေ့အစောပိုင်းကပြင်းအား 6.8 ရှိတဲ့ငလျင်တစ်ခုလှုပ်သွားပါတယ်။အဲ့ဒီဒေသမှာပဲလွန်ခဲ့တဲ့တစ်လကအပြည့်စီးများတဲ့ငလျင်တစ်ခုလှုပ်ခဲ့သေးတာပါ။သမရရာဖာယယ်ကိုရီယာကတမတင်ထားတာအရအပြည့်စည်ဖြစ်တဲ့တွင်မရှိသေးပဲဆူနာမီရေလမ်းအန်ဒရယ်လည်းမရှိဘူးလို့ဆိုပါတယ်ဆူနာမီအန်ဒရယ်မရှိဘူးဆိုတာကို Pacific Tsunami သတိပေးဌာနကလည်းပြောထားပါတယ်ဒါပေမဲ့လျှက်စစ်တပ်အားပြတ်တောက်တာတွေရှိပြီးငလျင်ဘူဂျန်နာကမင်းစနီမြို့မှာနောက်ဆက်တွဲငလျင်တွေလှုပ်မှာကိုကြောက်လန့်ပြီးတော့လူတွေလမ်းပေါ်ကိုထွက်ပြေးကြတယ်လို့မျက်မြင်တွေကပြောပါတယ်ပြီးခဲ့တဲ့ April မှာလှုပ်ခတ်တဲ့ပြင်းအား 9.8 ငလျင်ဟာနှစ်ပေါင်း80နီးပါးအတွင်းအဆိုးအဝါဆုံးဖြစ်ပြီးအကွေဒေါ်နိုင်ငံ Pacific ကံယူရံတစ်လျှောက်လူပေါင်း650ကျော်သေဆုံးပြီးတော့12,500နီးပါးဒဏ်ရာရခဲ့ပါတယ်။2015-2016ဘောလုံးရာသီအတွက်အင်္ဂလန် Premier League ဘောလုံးချန်ပီယံ Leicester City အသင်းဟာဒီကနေ့မှာတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုရောက်သွားပါတယ်။အောက်မောကန် Leicester City အသင်းကိုဘောလုံးအသင်းပိုင်ရှင်ထိုင်းနိုင်ငံ King Power အဖွဲ့ကတာဝန်ရှိသူတွေ၊လေးစိတ်တာဝန်ရှိသူတွေနဲ့ Leicester City ကိုအားပေးတဲ့ပရိသတ်တွေသူ့နောက်ဘူမိလေးစိတ်မှာကြိုဆိုခဲ့ကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှသတင်းထိုက်တို့ကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတို့ရဲ့အလက်ပါအရင်ဦးဆုံးတော့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်ဒဏ်ခပိတ်ဆို့မှုစီရင်ပြင်ဆင်သက်တမ်းတိုးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဝန်ကြီးတော်အဆန်းစုကြည်ရဲ့ပြောကြားချက်ကိုတင်ပြပေးပါမယ်။အမေရိကန်ရဲ့တန်ခပိတ်ဆို့မှုတွေကြောင့်နိုင်ငံအပေါ်ထိခိုက်နစ်နာမှုရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးတော်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရကမြန်မာအပေါ်တန်ခပိတ်ဆို့မှုထပ်ပြီးတက်တန်းတိုးလိုက်ပြီးနောက်တစ်နေ့မှာကျင်းပတဲ့မြန်မာနဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးနှုတ်ဦးတို့ရဲ့ပူးရဲသတင်းစာရှင်းလင်းပွဲမှာတော်အောင်ဆန်းစုကြည်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။မြန်မာနဲ့စင်ကာပူနှစ်နိုင်ငံကြားမှာလည်းပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ဝန်ကြီးနှုတ်ဦးကသဘောတူခဲ့ကြတာပါ။အပြည့်အစုံကိုတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်။
အမေရိကန်ဘန်ဒါရေးဝန်ကြီးဌာနကမြန်မာပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုရုပ်သိမ်းပေးလိုက်တာကဒီကနေ့မေလ18ရက်နေ့မှာစတင်တက်ရောက်ပါတယ်။မြန်မာပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုဖြေလျှော့ပေးလိုက်ပြီးမယ်။ပုဂ္ဂလိကတချို့နဲ့သူတို့နဲ့ဆက်ဆက်တဲ့လုပ်ငန်းတွေအပေါ်မှာတော့ဒဏ်ခတ်ပိတ်ဆို့မှုကိုတိုးမြှင့်ချမှတ်ထားတာဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကမြန်မာနိုင်ငံအတွက်ထိခိုက်နစ်နာမှုရှိမှမဟုတ်ဘဲအမေရိကန်နဲ့မြန်မာအကြားမိတ်ဆွေခေါင်းတွေအဖြစ်ဆက်လက်တည်ရှိနေမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် The sanctions were imposed for a particular reason and these reasons will be removed in time so I'm quite confident that it will not hurt us in any way
ဒဏ်ခတ်ပိတ်ဆို့မှုတွေမှာသူ့အကြောင်းတရားနဲ့သူရှိပြီးအချိန်တန်ရင်ဖယ်ရှားပေးရမှာပါနိုင်ငံအပေါ်မှာလည်းဘလူနီးနယ်မှာထိခိုက်မှုရှိမှာမဟုတ်ဘူးဆိုတာကိုကျွန်မလုံးဝယုံကြည်ပါတယ်။ဒီအချိန်မှာကြုံတွေ့နေရတဲ့အခက်အခဲအတားအဆီးတွေကိုကြော်လွှားနိုင်မယ်လို့လည်းယုံကြည်ပါတယ်။ဒါကြောင့်ဒဏ်ခတ်ပိတ်ဆို့မှုကပြဿနာကြီးမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာမိတ်ဆွေကောင်းနိုင်ငံတနိုင်ငံဖြစ်ပြီးမြန်မာနိုင်ငံနဲ့မိတ်ဆွေကောင်းနိုင်ငံအဖြစ်ဆက်ပြီးရှိနေမှာပါလို့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပတဲ့မြန်မာနဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးတွေရဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်တို့ကမြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ချိန်မှာပဲမြန်မာနိုင်ငံကိုတုံးရကြခီးစဉ်အဖြစ်ရောက်ရှိနေတဲ့ စင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဘီဘီယန်ဘာလာခရစ်စနန်ကလည်းမြန်မာနိုင်ငံနဲ့ပုံပြီးထိတွေ့ဆက်ဆံသွားဖို့မျှော်လင့်တဲ့အကြောင်းပြောဆိုသွားပါတယ်စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားသိန်းနဲ့ချီနေထိုင်အလုပ်လုပ်ကိုင်နေတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုမှာလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုပံ့ပိုးပေးဖို့စင်ကာပူအနေနဲ့အဆင့်အသင့်ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တယ်ဆိုပြီးလဲနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြထားပါတယ်
American ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုရှင်းပြင်းစင်သက်တမ်းတိုးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးတော်အဆန်းစုကြည်ရဲ့ပြောဆိုချက်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြခဲ့တာပါရှင်။အခုတော့ဆန္ဒပြအလို့သမားတွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးကနေနေပြည်တော်ကိုချီတက်လာတဲ့အလို့သမားတပိတ်စစ်ချောင်းကိုတားဆီးပြီးတော့တက်ကြွလှုပ်ရှားသူတွေကိုနေပြည်တော်မှာအာဏာပိုင်တွေကဒီကနေ့ဖမ်းဆီးလိုက်ပါတယ်။နေပြည်တော်ကောင်စီအာဏာပိုင်တွေနဲ့အလို့သမားတွေကြားညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရင်နိုင်ကပြောပြပေးပါပါရှင်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းကနေနေပြီးတော့ကိုချီတက်လာနေတဲ့မြမဗနီးယားပလိုက်ဝုတ်တစ်ချောတဲ့စက်ယုံအလုံသမားတပိတ်စစ်ကြောင်းကအလုံသမားတွေနဲ့တပိတ်ကိုဝန်းရံပြည်သူ80ကျော်ကိုအာဏာပိုင်တွေကနေပြီးတော့မှဒီကနေ့ဖမ်းဆီးလိုက်ပါတယ်။အလုံသမားတွေရဲ့ချီတက်ဆန္ဒပြမှုရက်20ကြာတဲ့အချိန်မှာအာဏာပိုင်တွေဘက်ကအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဆန္ဒပြတဲ့အလုံသမားတွေကိုမဖမ်းဆီးခင်မှာပဲနေပြီးတော့ကောင်စီအာဏာပိုင်တွေနဲ့အလုံသမားတပိတ်စစ်ကြောင်းဆန္ဒပြသူတွေတကုံးမြို့မှာညှိနှိုင်းဖို့ကြိုးစားခဲ့ကြပါတယ်
။အားလုံးဆက်ပြီးမြေတိုင်ရခဲ့ပါလေ။ပုံကကြီးကဖိတ်ပါတယ်။ဒီကအလုံသမားခေါင်းဆောင်တွေတကုံးမြို့ကိုကြွားခဲ့တာ။မီဒီယာကအားလုံးပါပဲပါ။ဝင်ကြည့်ပါလား။ပါလေးနေပါဦး။အားလုံးအစီအပြေအောင်ညှိနှိုင်းပေးပါမယ်လို့ပုံကကြီးကဖိတ်ခိုင်းလိုက်ပါတယ
်။ခေါင်းဆောင်ကလည်းမပြေပါဘူး။အလုံသမားလည်းမပြေပါဘူး။
ဒီမြို့ဝင်ကိုကဖိတ်တယ်ဆိုတော့လူကြီးမေကိုယ်တိုင်လာကြိုးတယ်နော်အဲ့တော့ကျွန်တော်အကုန်လုံးသွားပါမယ်ခင်ဗျာဟုတ်ကဲ့လေးသွားပါတယ်ဖိတ်ချမှုလက်ခံတယ်ဒီတော့ကြောင့်ကျွန်တော်အေးစေးစေးသွားပါမယ်ခင်ဗျာဟုတ်ကဲ့ပါအဲ့တော့အဲ့လိုသွားတဲ့နေသားမှာကျွန်တော်တို့ကားစီးပြေးပင်တာမျိုးဟန်တာတာမျိုးတွေမပြည့်လို့မေတ္တာရက်ခံပါတယ်ဒါကခဏဒီမြို့တော်ဝင်ကိုယ်တိုင်ဖိတ်တယ်ဆ
တကုံးမြို့မှာဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။ဆန္ဒပြအလို့သမားတွေဘက်ကတော့ဆွေးနွေးဖို့ကမ်းလှမ်းချက်ကိုလက်ခံပေမဲ့ဆွေးနွေးမှုလုပ်ဖို့အတွက်ဆန္ဒပြအလို့သမားအားလုံးချီတက်ပြီးပါဝင်ဆွေးနွေးဖို့လိုတယ်လို့တောင်းဆိုခဲ့ပါတယ်။နေပြည်တော်အလို့သမားဝန်ကြီးဌာနဘက်ကလည်းအလို့သမားတပိတ်စစ်ကြောင်းကိစ္စကိုပြေးလည်အောင်ဆောင်ရွက်ဖို့အတွက်ကိုယ်စားလှယ်တဦးကိုဆေးလွှတ်ပြီးတော့ညှိနှိုင်းဆောင်ရွက်နေတယ်လို့မနေ့အင်္ဂါနေ့ကပြောပါတယ်။ဒါပြင်သကိုင်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေဘက်ကလည်းဆန္ဒပြအလို့သမားတွေနဲ့လှုပ်ရှင်ကြားမှာညှိနှိုင်းဆောင်ရွက်မှုတွေလုပ်ပေးခဲ့ပြီးသကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးဦးကတော့ညှိနှိုင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ
်။တောင်းဆိုချက်၄ခုရှိတယ်။အဲတော့အလို့ထုတ်ခံရတဲ့အလို့သမားတွေကနေပြီးတော့အမျိုးသမီး60ကိုနော်မူရင်းဆိုင်ရာနေပြန်လဲခံထားပေးရတော့နံပါတ်1တစ်ချက်ပါနော်။ကျန်တဲ့အလို့သမားတွေနေပြောတိုင်းပြည်သားရေဆိုးရအနေပြီးတော့ကြီးကြပ်ပြီးတော့စကိုင်းဆက်မှုဇုံမှာရနိုင်တယ်လို့ပြန်လဲခံထားပေးဖို့ပါနံပါတ်2ချက်ပေါ့နော်အဲနံပါတ်3ချက်ကတော့လူဂျာကာလာနေနာကြီးအနေနဲ့ဒီလိုမဆင်းရတဲ့ချက်ဒီပေါ့ဗျာဂျာကာလာနေနာကြီးရဖို့ပါအဲနံပါတ်3ချက်ပေါ့နော်အဲနံပါတ်4ချက်ကတော့ကျွန်တော်တို့ဟိုပါပေါ့အဲသူတို့ဆန္ဒထုတ်ဖို့လာရှိတယ်ငွေစုစုတွေနဲ့ညှိတာတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့အဲတက်နိုင်တယ်မရဖြေလျှော့ဆက်လာပေးဖို့အဲ့ဒီကတောင်းဆိုပါတယ်။ဒီအရာကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်6နှစ်အစည်းအဝေးမှာလည်းကျွန်တော်သတိတိုင်းဒီကအရေးဆိုတာကျွန်တော်အစိုးရကကိုစားကျွန်တော်ကတက်ပါတယ်လို့သွားဝင်ယူမှာကျွန်တော်ကသူတို့နဲ့ညှိတယ်မှာကျွန်တော်ပါတယ်။တိုင်းတိုင်းရေးဆိုတာနေတော့ခမခလာလို့ပြောသတိဆက်မှုဆိုကဆက်ရုံလို့ယူလို့ညှိလိုက်တဲ့ခမက56ရောက်ကျွန်တော်တို့ပြန်ခံထားနိုင်အောင်ကျွန်တော်တို့အတည်ပြုနိုင်ခဲ့တယ်နော်။အဲ56ရောက်ကျွန်တော်တို့တိုင်းပြည်ရေးဆိုရဲ့ဆောင်းချက်နေလဲကျွန်တော်ခန့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့စာနဲ့ပြင်ထွက်ပြီးတော့လုပ်ခဲ့တယ်အဲ့လိုနဲ့ကျွန်တော်တို့ဆက်တည့်ရနေမှာသူတို့အကြောင်းပြန်ရမှာအကြောင်းပြန်တဲ့ခါမှာလဲသူတို့ကကျွန်တော်တို့အဲ့ဒါရှင်းပြတယ်သူတို့နော်အဲရှင်းပြောမယ်ဆိုဗျာခုံသမားကြီးကောင်စီရဲ့ဆုံးဖြတ်ချက်ကအဲအလုပ်သမားတွေကိုအလုပ်ပြန်ခန့်မှာလို့မပါဘူးဗျမပါတဲ့ခါမှာကျွန်တော်တို့အနေနဲ့ကညှိတယ်ဆိုတာကျွန်တော်တို့အပြင်းအထန်ညှိပေးတာဘယ်လိုခေါ်မလဲခုံသမားကြီးကောင်စီအဆုံးဖြတ်ချက်ကိုကျွန်တော်လွှမ်းမိုးလို့မရဘူးနော်ဒါအလုပ်သမားကိစ္စတွေကိုသူတို့ဥပဒေနဲ့အညီဆုံးဖြတ်တယ်ကျွန်တော်တို့အနေနဲ့ကဘာလို့ညှိပေးနေရလဲဆိုလို့ရှိရင်ဥရေတိုင်းဆိုလို့ရှိရင်သူတို့ဆုံးဖြတ်တဲ့တိုင်းဆိုရင်အဲကျွန်တော်တို့ကဒီလူသမားတွေကိုဒီအလုံးကြရေးအတွက်လုပ်ပေးကြတော့မလို့တော့ဘူးဒါပေမဲ့ကျွန်တော်တို့ကကိုသားသမီးအရွယ်တွေပေါ့နော်ကိုညီကိုမောင်နှမအရွယ်တွေဖြစ်တဲ့အတွက် အဲဒါတွေကိုတက်နိုင်တယ်များကျွန်တော်တို့ကလုတ်ပြန်လေရရှိရေးကိုကျွန်တော်တို့အပြည့်အစုံကြိုးစားပေးခဲ့ပါတယ်နော်ဒါပေမဲ့ပြည်နယ်ဒီထိမဖြစ်ခဲ့ဘူးပေါ့နော်
တိုင်းဒေသကြီးအစိုးရဘက်ကဒီဟာကိုအလုတ်ပြန်ရဖို့တော့ဘာလို့ညှိပေးခဲ့တယ်ဒါပေမဲ့ခုံတမာတီ
ဟုတ်တယ်က
ောင်စီကအလုတ်ပြန်ခန့်ပဲဆိုတဲ့ဥစ္စာမပါဘူးအဲ့တော့ပြန်မခန့်ဘူးဆိုတဲ့သဘောမျိုးဖြစ်နေတာပေါ့
ပြန်ခန့်မှာဆိုတဲ့အမိန့်ချမှတ်တာမပါဘူးမပါတော့ကျွန်တော်တို့အနေနဲ့ကအလုတ်ရှင်နဲ့ညှိတဲ့အခါမှာလည်းအလုတ်ရှင်နဲ့ကျွန်တော်အမိန့်ပေးလို့မရဘူးလေဟုတ်လားညှိနိုင်ပေးရပဲရှိတယ်
တိုင်းဒေသကြီးအစိုးရဘက်ကညီနိုင်တဲ့ဥစ္စာကိုရောအလုံသမားတွေဘက်ကလက်ခံလာ
အဲကျွန်တော်တို့ကညီနိုင်ရဟာကိုတော့ခဏပြောတယ်56ရောက်ရတာကိုသူတို့ကလက်ခံတယ်လေ
အဲ
မဲ့ခက်တာလည်းဟိုအလုံရှင်ကသူ့စီမှာခံမွာကြတော့အလုံရှင်ကသူကခုံမာလီကောင်စီကမခံဟိုခက်မလို့မပါတဲ့အတွက်သူတို့ကမခံဘူးတကယ်လို့ခုံမာလီကောင်စီသုံးချက်ကိုမကျင်နိုင်ဘူးဆိုလို့ရှိရင်သူတို့ကယူကံဝင်လို့ရတယ်လေဗျာ
အဲ
ယူကမွန်မဲတဲ့အလိုကြီးထက်တဲ့တော့ကျွန်တော်လည်းဒါမြစ်တာနဲ့ညီနိုင်ပေးတာဒီလောက်ပဲဆွမ်းဆောင်နိုင်နေကျန်တာတော့အဲ့ဒါကျွန်တော်တို့လည်းခုခီးထွက်နေတယ်နော
်သူတို့ဖမ်းလိုက်ပြီဆိုတော့ဒီကိစ္စကိုတိုင်းဒေသကြီးအစိုးရအနေနဲ့ရောဘာဆက်လုပ်ဖို့စဉ်းစားထားပါလဲဘယ်လိုလုပ်ဖို
့ဘာဆက်လုပ်ဖို့ဆိုတော့ကျွန်တော်တို့ကလည်းညီနိုင်နိုင်တယ်များတော့ညီနိုင်ပြီကိုယ်လည်းလုံးလုံးရကျွန်တော်တို့ကခီးထွက်တာ5ရက်လောက်ရှားမယ်ဗျဟိုနော်အဲ့တော့ကျွန်တော်ကခုဖမ်းတယ်ဆိုတော့ခုမှပြရတာဗျကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဘူးဗျာနော
်ဆန္ဒပြအလို့သမားတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့နေပြီးတော့ကောင်စီအာဏာပိုင်တွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ဆန္ဒပြအလို့သမားတွေရဲ့နောက်ဆုံးအခြေအနေတွေကိုကိုရန်နိုင်စူးစီးတင်ပြပေးခဲ့တာပါရှင်တဆက်ထဲမှာပဲအစိုးရရုံးဆိုင်ရာနေပြီးတော့မှဆန္ဒပြခွင့်နဲ့ပတ်သက်တဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးပါမယ်လူလူကရွေးချယ်တင်မြောက်ထားတဲ့နိုင်ငံအစိုးရရုံးဆိုင်ရာနေပြီးတော့မှလူလူဆန္ဒဖော်ထုတ်ပိုင်ခွင့်ရှိတဲ့နယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်ဒါအပြင်ဖန်စီထိမ့်သိမ့်ပြီးနောက်ပိုင်းမှာလည်းလူအခွင့်ရေးကိုတံပိုးထားတဲ့အနေနဲ့မိသားစုနဲ့ဆက်သွယ်ခွင့်ရှစ်နေနဲ့တွေ့ဆုံခွင့်စတဲ့အခွင့်ရေးတွေပေးဖို့လိုတယ်လို့လည်းဆိုပါတယ်အတန်းဖက်ရိုက်တဲ့ဖန်စီတာမျိုးမရှိပေမဲ့လုံခြုံရေးရဲတွေအနေနဲ့လည်းဥပဒေနဲ့အညီဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုထောက်ပြထားပါတယ်။အကြောင်းစုံကိုတော့ကိုအောင်ကတင်ပြထားပါတယ်ရှင်
။စကိုင်းတိုင်းသစ်ချောတဲ့ဆက်ရုံကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေကဒီကနေ့မေလ16ရက်နေ့မှာတော့နေပြည်တော်နယ်နိမိတ်အဖြစ်သတ်မှတ်ထားတဲ့တက္ကသိုလ်မျိုးအဝင်ကိုရောက်ရှိလာပြီးနောက်ဒီတပိတ်စစ်ကြောင်းမှာပါဝင်တဲ့ဦးဆောင်သူတွေနဲ့အလုတ်သမားတွေကိုလုံခြုံရေးရဲတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာပြီးတဲ့နောက်ပထမဆုံးအကြိမ်အနေနဲ့ဒီတပိတ်စစ်ကြောင်းကိုဖြုတ်ခွဲခဲ့တာနဲ့ပတ်သက်လို့ညီမချင်းမြန်မာအဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကအခုလိုပြောပါတယ်။
ဆန္ဒပြကြတယ်ညီညွတ်တယ်ဆန္ဒထုတ်ဖော်တဲ့သူတွေကအစိုးရဌာနတွေအကုန်လုံးကိုသူတို့ရဲ့ဆန္ဒကြီးပြင်ပြပိုင်ခွင့်ရှိတဲ့နေဒီတော့မှဘာမှခွင့်မပြုဘူးဆိုတဲ့ဟာတော့ကျွန်တော်မဖြစ်သင့်ဘူးညီညွတ်စွာဆန္ဒထုတ်ဖော်မှုတွေကိုလည်းလုံခြုံရေးအကြောင်းပြပြီးတော့တားဆီးရည်မရှိဖို့အတွက်ဒါကိုကျွန်တော်တို့ထည့်သွင်းစဉ်းစားပြီးတော့စိုက်တွန်းလိုပါတယ
်ဒီကနေ့နေ့လယ်ပိုင်းကဆန္ဒပြတပိတ်စစ်ကြောင်းကိုတားဆီးဖြိုခွင်းခဲ့တာမှလုံခြုံရေးရဲတွေကအရင်ကလိုအကြမ်းဖက်ရိုက်နဲ့ဖမ်းဆီးတာမျိုးကိုတော့မတွေ့ရပါဘူးအလုပ်သမားတွေအနေနဲ့အခက်အခဲတွေကြုံတွေ့နေရတဲ့အခုလိုအနေအထားမျိုးကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တော့ပြည်လဲအောင်ဖြေရှင်းပေးဖို့လိုပြီးဖမ်းဆီးတဲ့အခါမှာလည်းတရားဥပဒေအတိုင်းလဲနာဆောင်ရွက်ဖို့လိုတယ်လို့လူခွေးဆိုင်ရာတရားလွှတ်တော်ရှင်းနေဦးရောဘတ်ဆိုင်အောင်ကအခုလိုထောက်ပြပြောဆိုပါရယ
်ကျွန်တော်တို့အခု Facebook မှာတက်လာတဲ့သတင်းတပုတ်ကြီးအရဆိုစိုက်ကဲအုပ်ထုတ်ဆောင်ထားတဲ့အယက်သားတွေရာလေးပဲဝင်ရောက်ဖမ်းဆီးပြီးတော့လက်တွေပါတွေလိန်နာတွေပါတွေတွေ့တယ်ပေါ့နော်ဒါတွေကတော့မဖြစ်သင့်ဘူးဗျရဲကရဲယူနီဖောင်းနဲ့သူ့ရဲ့တာဝန်ဝတ္တရားဆောင်ရွက်ခြင်းကိုကျွန်တော်တို့မပြောလို့ဘူးဒါမဲ့လို့အဲ့လိုအယက်ဝတ္တီဟာဒီလိုရဲတွေနဲ့အတူပါလာတယ်ဆိုတဲ့အခြေအနေမျိုးတွေကိုတော့ကျွန်တော်တို့အရင်တော့လက်ပတ်နီစွန့်အားရှင်တွေခစ်ကိုပြန်ရောက်မှစိုးရင်နဲ့နေသားရှိပါတ
ယ်။ငွေရတဲ့ရပိုင်းတွေကအလုသမားတပိတ်စစ်ကြောင်းမှာပါဝင်သူတွေကိုနေပြည်တော်မှဝင်ငွေမှာဖမ်းဆီးဖို့အာဏာပိုင်တွေဘက်ကစနစ်တကျပြင်ဆင်ထားတာပါ။ဒီကနေ့မှာတော့အချုပ်ကား3စီးနဲ့ရဲရင်အားဒါဇင်အတော်များများလဲအသင့်ဆောင်ဆိုင်နေပါတယ်။နေ့လယ်ပိုင်းမှာတော့ညှိနှိုင်းဆောင်ရွက်လို့မရတာကြောင့်အလုသမားတွေကိုအခုလိုဖမ်းဆီးခေါ်ဆောင်သွားပြီးနောက်ပိုင်းမှာတာဝန်ရှိသူတွေအနေနဲ့ဘယ်လိုမျိုးဆက်လက်ဆောင်ရွက်သင့်ပါလဲ။ဦးအောင်မျိုးမင်းက
လေဖြစ်ဖြစ်နောက်ဖမ်းဆီးသွားတာဖြစ်ဖြစ်သူတို့ဘက်မှာလူသားကဲ့သို့ဆက်ဆံနိုင်သောအရာသူတို့ဘယ်ခေါ်သွားမလဲဆိုတဲ့ဟာဒီကိစ္စနဲ့ပတ်သက်လို့ကာကွယ်ရှောင်လဲချက်ပေးနိုင်တဲ့တော့ရှေ့နေဒီသားစုတွေဝိုင်းဝန်းပြီးတော့ကူညီပေးမဲ့သူတွေနဲ့အဆက်အသွယ်ချက်လို့မရပါဘူးသူတို့ရှိတဲ့နေရာတွေကိုကျွန်တော်တို့အများတည်ပြီးတော့တရားဥပဒေနဲ့အညီပြည်စုံဝင်အခုညီပေးခွင့်တွေရရှိချင်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့2လလောက်ကစကိုင်းတိုင်းဗရမယာဆက်မှုဆုံးမြန်မာ Vania Plywood Private Company Limited တဲ့အချောတဲ့ဆက်ယုံကအလုတ်သမား100ကျော်လောက်အလုတ်ထုတ်ပစ်ခံခဲ့ရပြီးအလုတ်သမားအလုတ်ရှင်နဲ့အစိုးရကုစရေတွေကြားတွဲဆုံဆွေးနွေးကြပေမဲ့ပြည်လည်မှုမရခဲ့တာကြောင့်မုံရွာကနေနေပြည်တော်ထိအလုတ်သမားတွေချီတက်ခဲ့တာပါဒေသဆိုင်ရာအာဏာပိုင်တွေအနေနဲ့ပြည်လည်မှုရရှိအောင်ဖြေရှင်းမပေးနိုင်တာကြောင့်အခုလိုနေပြည်တော်ထိချီတက်ရတာဖြစ်တယ်လို့အလုတ်သမားတွေဘက်ကပြောဆိုထားတယ်လို့ပြည်လည်အောင်ဖြေရှင်းပေးပေမဲ့အလုတ်သမားတွေဘက်ကတိုင်းခုံသမားကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလိုက်နာ ရာမျိုးမရှိဘူးလို့ဒေတာအာနာပိုင်းနေဘက်ကတော့ပြောဆိုထားပါတယ်ခင်ဗျာ
အစိုးရရုံးဆိုင်ရာနှစ်ပြီးတော့မှဆန္ဒပြခွင့်နဲ့ပတ်သက်တဲ့လူအခွင့်ရေလှုပ်ရှားသူတွေရဲ့အမြင်သဘောထားတွေကိုကိုအောင်အောင်စူးစီးတင်ပြပေးခဲ့တာပါရှင်အခုတော့ဖန်စီကံမှုပြည်သက်ခြံအလုတ်သမားတွေပြန်လည်လွမြောက်လာတဲ့အခြေအနေတွေကိုလည်းကြည့်ကြရအောင်ပါမွန်ပြည်နယ်နဲ့တနင်္သာရီကံယူဒန်ဒေသတွေမှာရခိုင်တပ်မတော်အေအေကနေခိုးလုံတဲ့ဆိုတဲ့သတင်းအရမြမတပ်မတော်ရေတက်နဲ့တီးတက်ပူပေါင်းအဖွဲ့ကနေရေးမြွနယ်အတွင်းကော့ကွန်းရီကျွန်းမှာမွန်ပြည်သက်ပါတီမွေးမြူရေးချင်ကတပ်ဖွဲ့ဝင်ဟောင်းတဦးအပါဝင်အလုတ်သမား၅ဦးကိုဖမ်းဆီးခဲ့ပါတယ်မွန်ပြည်သက်ပါတီရဲ့ညှိနှိုင်းမှုနဲ့သူတို့တွေပြန်လည်လွတ်မြောက်လာခဲ့ပေမဲ့ဖမ်းဆီးခံရစဉ်အတွင်းနှိပ်စက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့ကိုင်ကန်ရှင်တွေကပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမွန်ပြည်နယ်ရေးမြို့နယ်မှာမြမတမတော်ရေသားကနေဖန်စီထင်းထင်းထားတဲ့မွန်ပြည်တပ်ပါတီမွေးမြူရေးချံလို့ကမာ၅ဦးကို၂ရက်ကြာထိန်းသိမ်းရာကနေတမတော်ဘက်ကနေပြန်လည်လွှတ်ပေးခဲ့ပြီလို့အန်တန်ကျေးရနေဖန်စီခံရသူနိုင်မင်းစော်ရဲ့ဖခင်နိုင်မောင်ရှင်ကအခုလိုပြောပါတယ
်မွန်ပြည်တပ်ပါတီရဲ့ဘော့တို့ခိုင်းရတဲ့အလို့သမားဆိုတဲ့ပုံစံဒီကသူတို့မှတောင်းကြည့်တယ်ဆရာမိဘဖြစ်တဲ့သူကအေးဘယ်လိုလုပ်မလဲသူတို့ကရေးရစားလောက်တာကိုမွန်ပြည်ပါတီအနေနဲ့ရင်းရုံးမှလွတ်မှာပေါ့ပြန်ကြလိုက်တာဆက်ဆံရဟိုနိုင်မင်းကပေါ့ဆေးရုံးတောင်းတာကစဉ်းစားပြီးတော့အသေးသေးကြောင်းဒီပြောပြပြီးတော့သူတို့လည်းနိုင်ရှင်နေအခုလွတ်လာတယ်သူတို့ရဲ့အခြေခံ
ဖန်စီခံရတဲ့သူတွေဟာရိုက်နှိုက်ညှဉ်းပန်းမှုခံခဲ့ရတယ်လို့နိုင်မောင်ရှင်ကလည်းအခုလိုဆက်ပြောပါတယ
်။ရိုက်ရတာတော့မင်းကျမ်းနဲ့တော့ပြရတာလည်းဖိတ်ဆုပ်ပြီးတော့ကြားတယ်။ခုံရိုက်ဆုပ်ပြီးတော့အမှားပြင်းနေသူရိုက်ရတာကံပေါ့။သာဝပါတီအငြင်းစားဆိုတဲ့ကောင်းတာနဲ့ကြောက်တာပေါ့။ကြောက်တာမင်းကျော်ဆိုတဲ့ကောင်ကစီတော်နဲ့ကံတယ်။ပါရိုက်တာလို့ဒါလည်းစုံမငါရတဲ့သူပေါ့
။ရေးမြွနဲ့အန်တင်ကြီးရွာနောက်ဖက်ကော့ကွန်ရီကျွန်းမှာရှိနေတဲ့မွန်ပြည်တပ်ပါတီမွေးမြူရေးချံလုပ်ကမာအန်တင်ရွာသား2ဦးနဲ့ရွှေပြောင်လုပ်ကမာ3ဦးတို့ကိုမေလ15ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးရေးမြွခြေဆိုင်စာကခအမှတ်69ဌာနချုပ်မှာထိန်းသိမ်းထားရမှာမွန်ပြည်တပ်ပါတီသာဝန်ရှိသူတွေကလည်းတွားရောက်ညှိနှိုင်းပြီးအခုလိုပြန်လုပ်ပေးခဲ့တာပါ။မြမတမတော်ကြီးတက်ရေးသားပူပေါင်းရာနဲ့တနင်္လာရီမွန်ပြည်နယ်ကံယူရန်ဒေတာမှာရှိတဲ့ကျွန်းတွေမှာရခိုင်တပ်မတော်အေအေတပ်ဖွဲ့တွေကလည်းခိုးအောင်နေကြောင်းသတင်းရလိုက်လိုက်ချပွေရာကလည်းအခုလိုမွန်ပြည်တပ်ပါတီမွေးမြူရေးချံလုပ်သမား၅ဦးကိုထိန်းသိမ်းထားတာဖြစ်တယ်လို့မြမတပ်မတော်စကကဆက်ကုနဲ့တွေ့ဆုံမှုမှာပါဝင်ခဲ့သူရေးမြို့ဆက်ဆံရေးရုံးအရာရှိဗိုလ်ကြီးအောင်စကမွန်ပါတာနဲ့အခုလိုပြောပါတယ်
ဘာဟုတ်ဒီခေါင်းတွေတော့တက်ထရက်ပြန်ညောတဲ့ဒီကတ်ကလည်းတက်ကြည့်တော့ပေါင်းတွေတူတူ
သူတို့ပြောသွားတာကတော့ရခိုင်တပ်မတော်ဖွဲ့တွေကဒီဘက်ကိုပြန်လာလို့ဒီသားနဲ့ကြီးသားပေါင်းပြီးတော့စစ်စင်ရေးတွေပြုလုပ်နေတယ်။ကံယူသားမှာရှိတဲ့ကျွန်းတွေအလုံးရှာဖွေစစ်ဆေးသွားမယ်။အခုဖမ်းဆီးခံရတဲ့ကျွန်တော်တို့မွေးမြူရေးချံကလူတွေဟာကျွန်တော်တို့လူအမှန်ဖြစ်တယ်။အဲ့ဒီကျွန်းမှာမွေးမြူရေးလုပ်ကင်ဖို့အစိုးရကိုရှောက်ထားတဲ့အထောက်အထားပြနိုင်လို့သူတို့ကပြန်လှုပ်ပေးတာပါဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါ။ရည်မြွတ်နဲ့ဝါယုံဘက်မှာလည်းရည်သက်ကနေကန့်သက်ရှာဖွေရမှာခြံလုတ်ကမာ၃ဦးကိုဖမ်းဆီးခဲ့တယ်လို့လဲဘူကြီးအောင်စကဆိုပါတယ်ကောက်ကွန်ရီကျွန်းဟာအရင်ကဒေသခံတွေငားဖမ်းရမှာစကန်းထောက်ဖြစ်နားနေနေရဖြစ်တဲ့အတွက်အခုလိုမွန်မြူတစ်ပါတီကနေတပိုင်းတနိုင်မွေးမြူရေးစကန်းဖြစ်လှုပ်ဆောင်တဲ့အပေါ်မှာရည်နှက်မှုမရှိလို့တန်ကြားချက်အရလမ်းရောက်ဖမ်းဆီးခဲ့တယ်လို့လဲဒေသခံတွေကမှသတင်းထွက်ပေါ်နေပါတယ်ရည်မြွတ်နဲ့အန်တင်ကျေးရွာနောက်ဖက်ကောက်ကွန်ရီကျွန်းကိုမွန်မြူတစ်ပါတီကနေတပိုင်းတန်လိုက်မွေးမြူရေးလုပ်ကင်ဖို့ပြီးခဲ့တဲ့မလတုန်းကနိုင်ငံတော်ဆိုရကိုတင်ပြတောင်းဆိုခဲ့ပြီးဒီကနေ့ထိတော့ဖွဲ့ပြုံးမိတ်မချသေးပါဘူးမွန်ပြည်နယ်ရေးမြို့နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာမွန်ပြည်တစ်ပါတီ KNU ကရင်မျိုးရာစည်းရုံးဖွဲ့ဖြင့်တခြားလက်နက်ကင်ဖွဲ့တွေလည်းလှုပ်ရှားနေတဲ့နေပြည်ဖြစ်ပါတယ်ပြီးခဲ့တဲ့မေလ6ရက်နေ့မှာလည်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းနယ်စပ်မှာအခြေပြုလှုပ်ရှားနေတဲ့နိုင်မွန်ချမ်းဥဆောင်တဲ့မွန်လက်နက်ကင်ဖွဲ့ဟာမြမတမတော်မှာလက်နက်ချခဲ့ပေမဲ့လည်းတခြားလက်နက်ကင်ဖွဲ့တွေလည်းရောသွေးနေတဲ့အတွက်နေပြည်စီငင်ချင်းမရှိသေးပါဘူးအခုလိုမြမတမတော်ရည်သားနဲ့ကြီးသားဖွဲ့ကနေကံယူရန်ဒေတာမှာရှိတဲ့ကျွန်းတွေမှာရခိုင်တမတော်အေအေဖွဲ့တွေကိုလိုက်လံရှာဖွေနေတဲ့အခြေအနေတွေကြောင့်ဒေတာခန့်ချန်လုပ်ငန်းနဲ့ငါးဖမ်းလုပ်ငန်းတွေလုံခြုံရေးရစိုးရင်စရာနေသားမှာရှိနေတယ်လို့မွန်ပြည်တပ်ပါတီရေးမြို့ဆက်ဆံရေးရုံးအရာရှိဗိုလ်ကြီးအောင်စကပြောပါတယ်ခင်ဗျာ
ဖမ်းဆီးခံမှုပြည်သက်ခြံလုပ်သမားတွေပြန်လည်လွတ်မြောက်လာတဲ့အကြောင်းကိုနိုင်ကွန်းအိမ်တင်ပြပို့ခဲ့တာပါရှင်ဗုဒ္ဓဟူးည VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9:00ကနေ 10:00 အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line meter 24 25 30 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြမအရေးသုံးသပ်ချက်တွေအပြင်တပတ်အတွင်းအားကစားသတင်းကိုလည်းနားဆင်ကြရမှာပါမြမအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ဆိုင်မလနကအဖွဲ့အစည်းတွေလည်းကအချို့ကိုစီးကြဖဲ့ထားပြီးတော့အလနဲ့ဆုံးလို့ရေးဘက်ကိုဥတည်ပြီးတော့ဆောင်းပြီးပြောဆိုတဲ့အနေအထားမျိုးကတော့
မြမနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိမ့်ပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဦးဆုံးတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့မြမမီဒီယာပေါ်လစီဆွေးနွေးပွဲတက်မတော်သတင်းစာရှင်းလင်းပွဲနဲ့မီဒီယာလောကအနာဂတ်ဒေသန္တရားအုပ်ချုပ်ရေးအလားအလာစီပင်တာယာအဖွဲ့ရဲ့လှုပ်ဆောင်မှုပေါ်ဒရိုက်ဆန်ချစ်သူတွေရဲ့ကံကွယ်မှုအကြောင်းစတာတွေကိုနားဆင်ကြရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမွေကအကူအညီတင်ဆက်ထားပါတယ်ရှင်
ဘာမြန်မာမီဒီယာမြင်ကွင်းမှာပထမအဦးဆုံးအနေနဲ့တင်ပြချင်တာကတော့သတင်းမီဒီယာတွေ policy ဆိုင်ရာ dialogue ဆွေးနွေးပွဲတစ်ခုကိုပြီးခဲ့တဲ့တနင်္ဂနွေကရန်ကုန်မြို့မှာကျင်းပခဲ့တဲ့အကြောင်းပဲဖြစ်ပါတယ်။အစိုးရတဲ့လက်ထက်မှာသတင်းမီဒီယာလွတ်လပ်ဖို့ဖွံ့ဖြိုးဖို့ဘယ်လိုလုပ်တင်နေဆိုတဲ့ policy တွေကိုဆွေးနွေးအကြံပြုဖို့အတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဆွေးနွေးပွဲကိုစီစဉ်သူတွေကပြောကြပါတယ်။တိုင်းနဲ့ပြည်နယ်တွေကသတင်းသမားတွေ editor တွေသတင်းမီဒီယာအဖွဲ့အစည်းတွေကိုဦးဆောင်နေသူတွေပါဝင်တက်ရောက်ခဲ့တယ်လို့ပြန်ကြ ాయి ဝင်ကြီးကိုတိုင်တက်ရောက်ခဲ့တာကြောင့်စုံညီပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ်။နိုင်ငံပိုင်သတင်းစာတွေကိုဆက်ထုတ်မလား၊ရက်ဆိုင်တော့မလား၊ကြော်ညာကိစ္စတွေကိုကန့်တတ်ကြမလားစသဖြင့်အတီးတီးရှုထောင့်အမျိုးမျိုးကနေဆွေးနွေးပြကြတဲ့ပွဲလည်းဖြစ်ပါတယ်။အဲ့ဒီပွဲကိုကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ပူးတွဲဥဆောင်ကျင်းပခဲ့တဲ့အဖွဲ့အစည်းဖြစ်တဲ့မြစီမမီဒီယာရဲ့အမှုဆောင်အရာရှိဖြစ်သူဦးစိုးမြင့်ကအခုလိုရှင်းပြပါတယ်။
ကတော့ပါလေဆိုအဲ့ဒါသူတွေကို policy တွေဘာသာတွေထားတဲ့အခါမှာဒီသက်ဆိုင်တဲ့ stakeholder တွေကနေ stakeholder ဆိုတာသက်ဆိုင်တဲ့ people အဲ့ဒီမှာဘယ်သူတွေပါလဲ private media ဟာမျိုးတွေပါလဲသတင်း media ဖွဲ့စည်းတွေပါလဲနိုင်ငံတော်အစိုးရဘက်ကပြည်ချာရေးဝန်ကြီးဌာနတို့ဟာမျိုးပါလဲပြီးတော့အဲ့ဒါကိုပတ်ဖို့ပြီးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေပါတယ်ဒါပြီးတော့ခုနကလို CSO လို့ဘုက္ခုအဖွဲ့အစည်းတွေတော်တော်မှတ်လို့တော်တော်ဘက်ကရောအဖွဲ့အစည်းတွေပါတယ်အဲ့ဒါဒီအားလုံးကအင်းနိုင်ပြီးတော့ဘူဟာရာတွေကိုပြောကြမယ်ဆိုကြမယ်အဲ့ဒီကနေမှကြလာတဲ့အဲ့ဒီကနေမှကြလာတဲ့အကြံပြုချက်တွေကိုသက်ဆိုင်တဲ့လူတွေကနေအကောင့်တွေပေါ်တာပေါ့နော်အဲ့ဒီရွယ်ချက်တွေနဲ့ပဲရှင်းပါတာဆိုတော့ဒါကတော့ရွယ်လို့လောက်ရတဲ့ရွယ်ချက
်ဒီဆွေးနွေးပွဲကနေရက်လက်အနေနဲ့တိတိပပထွက်ပေါ်မလာပေမဲ့သတင်းမီဒီယာနယ်ပယ်ကလိုအပ်နေတဲ့အခြေအနေတွေမီဒီယာဖွံ့ဖြိုးရေးအတွက်အစိုးရအနေနဲ့လှုပ်ဆောင်ပေးတဲ့အရာတွေတိုင်းရင်းသားလူမျိုးနွယ်စုမီဒီယာတွေရှင်းတန်ရေးပုဂ္ဂလိကသတင်းစာနဲ့နိုင်ငံပိုင်သတင်းစာတန်းတူရှင်းပြနိုင်ဖို့အဆရှိတဲ့အကြောင်းအရာတွေကိုဆွေးနွေးကြပြီးအကြံပြုတိုက်တွန်းချက်တွေထွက်ပေါ်လာခဲ့တယ်လို့ဆိုပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့ရှမ်းပြည်တောင်ပိုင်းမီဒီယာကွန်ရက်ညှိနှိုင်းရေးမှူးမတ်မြတ်ဝင်းရံကနေကသတင်းမီဒီယာတွေရဲ့လူအချက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။အစ္စပတ်ဘဝမှာကဟိုသူကပြောဆိုပြီးဤပညာတွေမကအောင်စပြီးတော့လုပ်ပေးတယ်လုပ်ပေးပြီးလို့ရှိလို့ရှိတိုင်းနာမီဒီယာရအခုလိုတော့ဆယ်တော့ပုံနည်းအစဉ်ချင်းတူပဲကျမတို့မှာအခုရေရှိတယ်ပေါ့နော်အဲ့အခုရေရက်သွားမယ်ဆိုလို့ရှိရင်ဒီတိုင်းနာဒေတာမီဒီယာတွေကဘယ်လိုမြင့်ဆက်သွားမလဲအခုကြံကြိုက်စာမဟုတ်ရင်တော့ဒေတာအလိုက်ပြီးနေအစိုးရတွေကဘောဘယ်လိုနည်းရင်းနဲ့ထောက်ပံ့သွားမလဲအဲ့အမျိုးတွေကိုဒီပူပါရာတွေချတင်တာပေါ့နော်ဘယ်လိုပေါ်လဲချတင်တာပို့ဒေတာမှာဟိုတိုင်းနာဒါတိုင်းလာမီဒီယာနောက်ကဒေတာဟိုအခြေခံနဲ့အာဂျာနယ်ကြီးနောက်ကရုပ်သံကြီးတွေအဲ့လိုမျိုးဖြစ်လာအောင်ပြီးတော့လုပ်နေတယ်လိုအပ်တဲ့လူတွေ
နောက်သတင်းတစ်ခုကတော့မီလာ73ရက်နေ့မှာတက်မတော်ကကျင်းပပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ဖို့အတွက်မီဒီယာတွေကိုကန့်တတ်ရွေးချယ်ဖိတ်ကြားခဲ့တဲ့ပေါ်မကျေနပ်တန်တွေထွက်ခဲ့ပါတယ်ပြည်တွင်းသတင်းမီဒီယာတွေကိုရွေးချယ်ဖိတ်ကြားရုံညမှာကပြပမီဒီယာတွေကိုလည်းခြံနှက်ထားတာတွေရှိတယ်လို့သိရပါတယ်။အစိုးရနဲ့ဆိုင်တဲ့အပိုင်းမှာဆိုရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါဒီမိုကရေစီအုပ်ချုပ်ရေးအရခရိုင်မြို့နယ်မြို့စတဲ့ဒေသန္တရအုပ်ချုပ်ရေးစနစ်ပြန်လည်အသက်ဝင်လာပြီးတော့မကြာခင်စတင်ပေါ်ပေါက်လာတော့မှဖြစ်တဲ့အကြောင်း NLD ရဲ့ဗဟိုဥပဒေပြုအထောက်အကူအဖွဲ့ဝင်တရားလွတ်တော်ချုပ်ရှေ့နေကြီးဦးကိုနီက News Watch ဂျာနယ်ကိုပြောဆိုလိုက်တဲ့အကြောင်းကိုဖတ်ရှုရပါတယ်။ဒုတိယလွတ်တော်မှာဒီအကြောင်းအရာကိုဆွေးနွေးပြီးဒီနှစ်မကုန်ခင်ဓမ္မမဟုတ်2018ခုနှစ်စောစောပိုင်းလောက်မှာစတင်နိုင်လိမ့်မယ်။ပြည်သူလူထုကရွေးချယ်တဲ့သူတွေရဲ့ဥဆောင်မှုအောက်မှာနိုင်ငံဝန်ထမ်းတွေနဲ့အုပ်ချုပ်တဲ့စနစ်မျိုးနဲ့ဆက်သွားဖို့ရှိတယ်ဆိုတဲ့အကြောင်းပြောကြားခဲ့တယ်လို့ရေးသားထားတာကိုဖတ်ရပါတယ်။နောက်ထပ်လူမှုမီဒီယာလောကမှာလူပြောအများဆုံးအကြောင်းအရာကတော့တခင်မရှိတဲ့ခွေးလေခွေးလွင်တွေကိုလိုက်လံတုတ်တင်တဲ့အစီအစဉ်ပေါ်မကြေမနက်ကန့်ကွက်ကြတဲ့လှုပ်ရှားမှုတွေမှာဒီလောက်ရဲ့အပေါ်တရိတ်ဆန်ချစ်ကြသူတွေကဆိုရှယ်မီဒီယာပေါ်ကတဆင့်မကြေမနက်ကန့်ကွက်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာကိုတွေ့မြင်ရပါတယ်။ဆိုရှယ်မီဒီယာကိုလူအများသုံးဆွဲလာခဲ့ကြပြီးတဲ့နောက်အငင်းပေါ်စရာကိစ္စတစ်ခုခုကျုံလာပြီးဆိုရင်အမြင်ပေါင်းစုံကိုအင်တိုက်အားတိုက်အခြေတင်ဆွေးနွေးပြောဆိုမှုတွေပြုလာတာကိုတွေ့လာရပါတယ်။နောက်ဆုံးအနေနဲ့တင်ပြခြင်းတဲ့သတင်းကတော့မြမညဉ့်ညာရေးဘူဌာန MPC ကိုအမျိုးသားရင်ကြားစည်းရေးနဲ့ညဉ့်ညာရေးဘူဌာနရုံးခွဲအဖြစ်နေပြည်တော်မှာဖွင့်လှစ်ပြီးတော့အဲ့ဒီဌာနကိုနိုင်ငံတော်အစိုးရရဲ့အဖွဲ့အစည်းတစ်ခုအဖြစ်နဲ့ဖွဲ့စည်းသွားမှာဖြစ်တယ်ဆိုတဲ့သတင်းဖြစ်တဲ့အကြောင်းတင်ပြရင်းဒီကုန်းဖော်လာ
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုတော့စနေနေ့ညတိုက်ရိုက်လှိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေ၊လူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေ၊မြောက်ကိုရီးယားနဲ့စီအေးရကုန်းနဲ့ဆက်ဆံရေးတိုးမြင့်ဖို့လုံခြုံနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးရပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့ဒဏ်ခတ်ရေးရမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12923823955လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
ဒီနေ့နေ့ညတိုက်ရိုက်လင်လိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကတိုက်ရိုက်လင်လိုင်းဆွေးနွေးခင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တက်ချုပ်စကားငြိမ်းချမ်းရေးလားစိန်ခေါ်မှုလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။ပြီးခဲ့တဲ့အပတ်သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်တွေဟာမြန်မာနိုင်ငံရေးငြိမ်းချမ်းရေးအတွက်ဘလောက်အားထားအားတက်စရာကောင်းပါသလဲ။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်တမတော်ရဲ့သဘောထားအပြောင်းလဲတစုံစရာပါရှိလာသလားဆိုတာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းနဲ့ဦးကျော်စင်သာတို့ကဆွေးနွေးသုံးသပ်တင်ပြထားပါရရှင်။
မောင်စုံဘူဂျုံမူကြီးမင်းအောင်လှိုင်တင်းစားရှင်နေမှာဘလောက်ထူကြလဲဘလောက်အတက်စရာကောင်းလဲဆိုတော့ဒေါက်တာရမျိုးစိန်အကျဉ်းယုံပြီးတော့နည်းနည်းသုံးသပ်ပေးပါရခင်ဗျာ
အစိုးရအပိတ်လက်ထက်မှာဒီမီဒီယာအချို့နဲ့အိုက်ရိုက်ကြည့်တွေ့ပြီးတော့စကားပြောတဲ့တင်းစားရှင်နေမှာဖြစ်တဲ့အတွက်ကြောင့်မလို့တော့ကျင်းနဲ့အားရစရာရှိတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဒီပြည်ရင်းငင်းငင်းနဲ့ပတ်သက်ပြီးတော့ဘူဂျုံမူကြီးမင်းအောင်လှိုင်ပြီးတဲ့တင်းစကားဟာဟိုရေးရပင်ကြာမှုအပိုင်းမှာအားနည်းနေပြီးတော့တကယ်တမ်းလက်တွေ့အကောင်အထည်ပေါ်တဲ့နေရာမှာစိန်ခေါ်မှုတွေအခက်အခဲတွေအကျက်တဲတွေအများကြီးကိုဟိုတွေ့ရဖို့အလားလာဘက်ကိုဥတည်နေတယ်လို့မြင်ပါရဲ့။မဆိုလိုတဲ့သဘောကတော့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေနဲ့နိုင်ငံကြီးကတွေ့ဆုံဆွေးနွေးပြီးအဖြူရတဲ့အဖြစ်ဒီနိုင်ဆွေးနွေးတာထက်ပေါ့လေ။တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကအချို့ကိုစည်းကြားဖယ်ထားပြီးတော့အလနဲ့ဆုံးလို့ရေးဘက်ကိုဥတည်ပြီးတော့ဆောင်းပြီးပြောဆိုတဲ့အနေအထားမျိုးကတော့လက်ရှိအနေအထားမှာဟိုတည်လျော်မှုအပိုင်းမှာအားနည်းတယ်လို့မြင်ပါတယ်။နောက်တစ်ချက်ကအဲဒေါန်ဆန်းစုကြည်ဦးဆောင်တဲ့ပြည်ရင်းငင်းငင်းလုပ်ငန်းစဉ်တွေစတင်ဖို့ပြင်ဆင်နေတဲ့ကာလမှာတမတော်ဘက်ကမူဝါဒတွေလုပ်ငန်းစဉ်တွေပြင်ဆင်မှုတွေကိုကြိုပြီးတော့အပြစ်ပေးတဲ့သဘောမျိုးတက်ရောက်နေတဲ့အခါကြတော့လေဒီသမားဦးတင်ကျော်နဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အဲရှေ့ဆက်ပြီးတော့ပေါ်ဆောင်မဲ့ပြည်ရင်းမြန်မာပြည်လုပ်ငန်းစဉ်တွေမှာပုံမှန်ကြီးမားတဲ့စံခေါ်မှုတွေအဟန့်သားတွေကိုကြုံလာရဖို့အလားအလာများတယ်လို့သုံးသပ်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာတကယ်တော့ခင်ဗျားတို့အရသာအစိုးရနဲ့ဘာပဲဆက်လုပ်လို့စစ်တပ်ရဲ့ရည်ရွယ်ကဘယ်လိုဖြစ်တယ်ဆိုတဲ့သဘောကိုသူတို့ကြိုတင်သတိပေးပြလိုက်တဲ့သဘောလို့ဆရာသုံးသပ်လို့ပေါ့ခင်ဗျာအကျဉ်းပြည့်တော့
အဲအဲ့ဒီသဘောမျိုးဘက်ကိုရှင်းနေပါလေက
ဟုတ်ကဲ့ဥပဒေရဲ့သုံးသပ်ချက်လည်းသိကျင်ပါတယ
်သူပြောထားတဲ့အထက်မှာဒီ၅နှစ်အတွင်းငြိမ်းချမ်းရေးရအောင်ဒေါက်တာဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်သွားမယ်နှိမ့်နှိုင်းထားတယ်ရောသမရဥထင်ကျော်ရဲ့ခေါင်းဆောင်မှုအောက်မှာလည်းပဲပူပေါင်းပါဝင်ဆောင်ရွက်မယ်။နောက်ရောထာဝရငြိမ်းချမ်းရေးကိုလိုလားတယ်။အဲ့လိုရဖို့အတွက်ယုံကြည်တယ်ပေါ့။အဲ့နဲ့ဤသူရဲ့ပြည်သူ့ဝန်ရှိခါဥပဒေပြင်ဆင်ဖို့သဘောတူရဲ့ဆိုရက်အဲ့အချက်လက်တွေကတော့ဟိုသူစိတ်ထဲမှာရှိသည်ဖြစ်စီမရှိသည်ဖြစ်စီပေါ့နော်။ကျွန်တော်တို့ဟိုသူရဲ့အပြုသဘောဆောင်တယ်လို့ကျွန်တော်တို့မြင်တယ်။အဲဒါပေမဲ့ဒီကိစ္စတွေကလည်းအခုမှပြောလာတာမဟုတ်ပါဘူး။ဦးသိန်းစိန်လက်ထက်ကလေးကလည်းဒါအစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုတော့ပုံစံမျိုးအများကြီးပြောခဲ့တယ်ပေါ့နော်။အော်ဒီတော့ကျွန်တော်တို့တကယ်တမ်းလက်တွေ့မှာလည်းပဲသမရဦးသိန်းစိန်ရဲ့အမိန့်ကိုနာမခံပဲငင်းချိုင်းလုပ်ငန်းတွေကိုဟိုပူးပေါင်းပါဝင်မှုအားနည်းပြီးတော့တိုက်ပွဲတွေကိုဆက်ပြီးတော့ပေါ်ဆောင်ခဲ့တာလည်းရှိပါတယ်။အဲဒီတော့ဒီလိုပြောဆိုချက်ပေါ်မှာကျွန်တော်ကတော့ဟိုကြိုးဆိုပါတယ်။ဒါပေမဲ့လက်တွေ့လုပ်တဲ့အခါမှာဒီလောက်တော့မလွယ်ဘူးထင်ပါတယ်ဗျ
။ Okay အဲဒီတော့သူကငင်းချိုင်းလူလာတယ်လို့ပါဇက်ကပြောတယ်။တစ်ဖက်မှာကတော့တိုင်းသားဒေသတွေမှာစီးရဲတွေသူကတိုးမြင့်ပြီးလုပ်နေဆိုတာမိသားတစ်ဖက်ရေမုတ်တစ်ဖက်ဆိုတဲ့မူဝါဒမျိုးဖြစ်နေတာပေါ့ခင်ဗျာဒေါက်တာရေမျိုးသိန်း။အ
ဲကမ္ဘောကာကွယ်ရေးအစည်းအဝေးကတရင်းမီဒီယာတွေနဲ့တွေ့တဲ့နေရာမှာငင်းချိုင်းကို၅နှစ်အတွင်းတော့လုံးချင်ပါလေ။နောက်ဟိုကီလောသူညီငယ်ညီလာခံကိုလည်းအောင်မြင်အောင်လုပ်ချင်ပါလေ။အစိုးရနဲ့ပူးပေါင်းဆောင်ရွက်ချင်ပါလေ။နောက်တမရဦးတင်ကျော်ရဲ့ဟိုဥဆောင်မှုအောက်မှာပူးပေါင်းဆောင်ရွက်နေပါလေလို့ပြောနေတယ်လို့အတိုင်းသားဒေသတွေမှာတိုက်ပွဲတွေပဲအချိန်တက်လာတာကိုတွေ့ရတဲ့အခါကျတော့ပြောမယ်ဆိုရင်တော့မိသားတစ်ဖက်ရေမိုးတစ်ဖက်ဆိုတဲ့အပုံစံမျိုးကတော့တော်တော်လေးကိုထင်ထင်ရှားရှားတွေ့နေရတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥပဒေတော့ပါပြောလို့ပါလဲဒီလိုတစ်ဖက်ကတိုက်နေတယ်တစ်ဖက်ကညီငယ်ရေးစကားပြောနေဆိုရင်ပတ်သက်ပြီးတော့
တိုက်ပွဲဆိုတာကတော့လေဟိုတစ်ဖက်တည်းနဲ့လည်းအဲမပြည့်ပြတ်ပါဘူးဟိုသူ့ရဲ့အပြောမှလည်းပဲဟိုဒီလက်နက်ကင်တပ်ဖွဲ့တွေနဲ့ပေါ့နော်သူဟိုစီးမှသူနေတော့ဘာမှဖြစ်ဘူးသူတို့ကိုလာတိုက်လို့တိုက်ရပါတယ်ဆိုတော့အကြောင်းပေါ့နော်နောက်ပြီးတော့ AA တို့ MNDA တို့အနာတီအန်အရေတို့ကြတော့ဒီမိုကရေစီအစိုးရအသစ်ကိုတိုက်နေတဲ့ပုံစံမျိုးဒီမိုကရေစီလမ်းကြောင်းကိုချက်လို့ဖြည့်ဆည်းလုပ်နေတဲ့ပုံစံမျိုးအမျိုးမျိုးပေါ့နော်အဲအကြောင်းပြချက်တွေအမျိုးမျိုးနဲ့တိုက်ပွဲကတော့ဆက်ဖြစ်နေပါတယ်အဲဒီတော့ဒီအကြောင်းပြချက်တွေဟာမဖြစ်သင့်တဲ့ကိစ္စတွေတကယ်လို့တယောက်နဲ့တယောက်နေမဲ့ငါစားအားမင်းငါတာမကျော်နဲ့အဲငါတာကျော်တော့ပါရှိမယ်ပြီးတော့မင်းတပ်တွေကိုဟိုဒီနေရာကနောက်ဆုတ်ပေးဟာလာဒီလမ်းကြောင်းရှင်းပေးအဲ့လိုမျိုးတောင်းဆိုနေရင်တော့ဟောဒီတိုက်ပွဲတွေဟာအဲဘယ်တော့မှရက်ဆက်သွားမှာမဟုတ်ဘူးဒါစီအတားကြီးရလို့မှုနဲ့တစ်ဖက်နဲ့တစ်ဖက်စူးစမ်းနေကြရင်တော့ဟောဒီငင်းချမ်းကြီးဆိုရဲလမ်းစဉ်ကိုရောက်ဖို့တော်တော်ကိုအခက်အခဲတွေ့ပါလိမ့်မယ်အဲဒါကြောင့်ဟိုနှစ်ဖက်တက်တွေပေါ့အထူးသဖြင့်တပ်မတော်အနေနဲ့ထိန်းချုပ်ဖို့ပို့ပြီးတော့ကျွန်တော်တို့ကလူလာပါတယ်ပါဇက်နဲ့ငင်းချမ်းကြီးစကားပြောနေတာတဲ့လက်တွေ့အကောင့်ထဲဖို့ဖို့လူတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒါအင်အားကြီးရဲ့ဒါပြည်တော်စုတစ်ခုလုံးကိုကိုစားပြုရဲ့တပ်မတော်ကြီးနဲ့ဟိုတိုင်းသားလူနည်းစုရဲ့တပ်ဖွဲ့တွေနဲ့ငင်းချမ်းရဲ့လုတ်တဲ့နေရာမှာတော့အင်အားကြီးရဲ့လူကဟိုဘက်ကိုစီးရဲအဖြစ်အေးနေအောင်လုပ်ပြီးမှငင်းချမ်းရဲ့စပွဲခေါ်တဲ့ပုံစံမျိုးလက်လင်ချိုးပြီးတော့ငင်းချမ်းရဲ့စကားပြောခိုင်းတာမျိုးကတော့မြန်မာနိုင်ငံမှာအစင်းလာရှိလာတဲ့မူဝါဒလို့ထင်ပါတယ်အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းဒီအတိုင်းလုပ်နေဆိုတော့ဘာများအသေးစမ်းပါလို့လဲဆိုတော့မေ့စရာဖြစ်မယ်ထင်ပါတယ်တခုအရေးကြီးတာဒီညမှာဘာကြောင့်သူကတနိုင်ငံလုံးအပြစ်ခတ်ရဆဲရေးကြီးညာပြီးတော့ငင်းငင်းမခေါ်နိုင်ဘူးလို့ထင်ပါလေခင်ဗျာဒေါက်တာရမျိုးသိန်းဘာကြောင့်မခေါ်ချင်တာလဲသူကတော့မျို
းကျွန်တော်အမြင်ကတော့နိုင်ငံရေးနည်းလမ်းရတွဲဆုံဆွေးနွေးအပြေရှာပြီးတော့မှအဲဒီလူလိုက်ရေးရပြီးကလေးကဖြစ်မှုတွေပြည်တွင်းအဖြစ်ကိုအဆုံးသတ်နိုင်မယ်ဆိုတော့အခြေခံယူဆချက်အပိုင်းမှာကမ္ဘာတော်အနေနဲ့ဟိုအဲ့ဒီယူဆချက်ကိုလက်ခံနိုင်တဲ့အနေအထားရှိပေးဖို့မရပါဘူးအစင်းသိဖြစ်ပေးဖို့မရဘူးလို့ကျွန်တော်ကတော့ယူဆပါတယ်ဒီပြည်ရင်းငင်းရေးစိန်ခေါ်မှုကိုဖြည့်ရှင်းဖို့ဆိုရင်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့တနင်္ဂနွေလုံးမှာအပြစ်ကရစေးရေးကိုတစ်ဖက်သက်ကြီးညာနိုင်ဖို့လိုအပ်ပါတယ်အဲ့ဒီလိုကြီးညာပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်မယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်လိုလားတဲ့၂၁ရာစုပင်လုံးငင်းငင်းကြီးယူလာခံကိုလည်းပဲကျွန်တော်တို့သလနှစ်လဆိုတဲ့အချိန်တွင်းမှာအထမြောက်အောင်လုပ်ဖို့အလားလာပို့ပြီးတော့ကောင်းလာပါမယ်။နောက်ပြီးတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာက
ကိုယ်ကဘာရမလဲဆိုတာတဲ့ကိုယ့်ဘက်ကဘာပေးမလဲဆိုတဲ့အခြေခံဘက်ကစဉ်းစားမယ်ဆိုရင်တစ်ဖက်ကအပြစ်ခံရစရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ကျင်ညာမှုနဲ့စတင်တဲ့လေလို့ကျွန်တော်ကတော့တုံ့တက်ပါတယ်ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးရင်ကညီမနိုင်ငံမှာစစ်ပွဲစီမှသူတို့စစ်တပ်အရေးပါမယ်စစ်တပ်အရာရောက်မယ်
စစ်တပ်အရာရောက်မယ်စစ်တပ်ဟာဒီလိုအဓိကနေရာကနေပိုင်ခွင့်ရှိမယ်ဆိုရအယူအဆရှိနေလို့ပြည်တွင်းစစ်ကိုသူတို့အချိန်ဆွဲတိုက်နေရဲဆိုရသုံးသက်ချက်တမျိုးရှိခဲ့ပါတယ်အဲ့ဒါကမန္တလာမာဒလာဥပဒေသဘောတည်ပါတယ်အဲ့တော့တတ်မတော်ရဲ့ဒီ mindset
တဲ့အစိမ်းစေနာအောင်မြင်မြင်လှုပ်ဖို့လို့ခံယူချက်အပြည့်အဝရှိရဆိုရင်ဒါဒီတတ်မတော်အနေနဲ့အကောင့်ထဲမဖော်နိုင်ကြအကြောင်းရှိပါဘူးဒါပေမဲ့အဲ့ဒီအပေါ်မှာအရှင်မခံမဲနဲ့စီအရအသာကြီးရလို့မှုအပါအဝင်ဒီတိုင်းသားတွေကိုဒေသကိုစီမံအုပ်ချုပ်ပိုင်ခွင့် ဖက်ဒရယ်စနစ်မျိုးကိုသူတို့တချိန်ကဒီမိုက်စတက်ကမရှိခဲ့ဘူးကြာဒါဖက်ဒရယ်ပြည်ထောင်စုဆိုတာပြဿနာတစ်ခုဖြစ်နေအဲ့ဒါဟာအဓိကအကြောင်းပဲလို့မြင်တယ်ဒီလိုပြင်ပေးလိုက်ရင်တိုင်းသားတွေဟာပြည်ထောင်စုတွေကခွဲထွက်သွားမလား
အာဒါမို့အများကြီးပဲပို့ဖက်ကပက်ပါသွားမလားအဲ့လိုအခြေခံပုံမှာမူတည်ပြီးတော့ဒီသူတို့ဟာဒီငင်းချမ်းရေးကိုအောင်အောင်မြင်မြင်မလုပ်နိုင်ခဲ့တာလို့ပဲအဲကျွန်တော်တုံ့သက်ပါတယ်ဗျာနော်
ဟုတ်ကဲ့ကျွန်တော်ဒီမိကုန်းကိုပဲဒေါက်တာရမျိုးသိန်းကိုမေ့ချင်ပါတယ်စစ်တပ်ဟာတတ်မတော်ဟာသူတို့အခန့်ကဏ္ဍသိအရေးပါအရာရောက်ဖို့လိုအပ်တဲ့အတွက်ကြောင့်ရောက်စီဂျင်တဲ့အတွက်ကြောင့်ပြ
င်မြန်မာအရသာနိုင်ငံရေးလောကကလူတော်တော်များများဟာလက်ခံလာကြပါတယ်အထူးသဖြင့်88နောက်ပိုင်းမှာလှုပ်ရှားလာတဲ့ကျောင်းသားလူငယ်အဖွဲ့အစည်းတွေဒါတိုင်းတန်းနဲ့လက်တွဲပြီးတော့လက်နက်ကင်ခဲလူတွေဘယ်သူမှမဆိုမေးလိုက်သူတို့ကောင်းကောင်းသဘောပေါက်ပြီးရတာဟာဖြစ်တဲ့နယ်လို့လုပ်တယ်ဒါပေမဲ့တက်မတော်ကတော့တော့လက်မခံနိုင်သေးဘူးဥပဒေရဲ့သဘောအရဆိုဖြစ်နေဆိုရင်တော့ဒေါက်တာရံမျိုးသိန်းဘယ်လိုဆုံးသတ်လို့ပါလဲသူတို့အခန့်ကဏ္ဍအတွက်ဒီဟာကိုတမင်အချိန်ဆွဲထားသလားတကယ်ပဲသူတို့ဖက်ဒရယ်ကိုသဘောမပေါက်နိုင်လို့လား
1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာတက်မတော်အနေနဲ့နိုင်ငံရေးမှာဩဇာရွှန်းမှုမှုကိုအခုနေ့ကကြတိဆောက်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်လက်ရှိအခြေအနေထိလည်းပဲတမတော်ဟာဟိုအစိုးရနဲ့ဒီနိုင်ငံရေးဖြစ်စဉ်တွေအပေါ်မှာဩစာဆက်ရောက်ပြီးဆက်ပြီးတော့ကြိုးစားနေတယ်ဆိုတာကို2007ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲအထင်ရှားတွေ့ရှိရပြီးဖြစ်ပါတယ်နောက်တစ်ချက်ကတမတော်ကာကွယ်ရေးအစည်းအဝေးကကျွန်တော်ဒီနေ့ရှင်းလင်းပွဲမှာဒါရင်းနှီးရရမှာသမတော်ကနိုင်ငံကြီးကနေထွက်ခွာမယ်ဆိုတဲ့သဘောမျိုးပြောတဲ့စကားအားလည်းပဲလက်တွေ့မကြဘူးပို့ပြီးတော့ခက်ခဲပြီးတော့ပို့ပြီးတော့ချက်သေးတဲ့ဘက်ကိုဦးတည်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဥဖေသားကဘယ်လိုသုံးသပ်လို့ပါလဲပို့ချုပ်မှုကြီးရဲ့သတင်းစာရှင်းလင်းပွဲပြောတဲ့ကိစ္စဟာပြည်ထောင်စုညီညာရေးအတွက်အသက်ဆရာလားဒုံရင်းပဲလားမထူးတဲ့စကားပဲလားသူတို့မဟုတ်စိတ်ပျက်ဆရာလားဆိုတာတို့တို့ခက်တို့သုံးသပ်ပြပ
ါဟုတ်ကဲ့အထူးသဖြင့်တော့ကျွန်တော်တို့ဒီဒုတိယလုံးကဟိုမကြိုက်တဲ့25ရာခိုင်နှုန်းသွတ်တော်ထဲမှာလာထိုင်နေတဲ့ကိစ္စပါပဲအဲအဲ့ဒီຢာတွေကိုသူကငင်းညာရေးရမှအာဒါတွေတို့နိုင်ငံရေးလုတ်ပိုင်ခွင့်တွေကိုဆွတ်နှုတ်သွားမယ်နော်ရေဘူးရဆန်တဲ့စကားပြောချင်းအားဖြင့်တော့ဒါအပြုသဘောဆောင်တယ်လို့မြင်ရပေမဲ့အဲတကယ်လက်တွေ့မှာတော့ပြဿနာတွေအများကြီးရှိပါတယ်လက်တွေ့မဖြစ်နိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်အ
ဲ့တော့နောက်ဆုံးဒေါက်တာရံမျိုးသိန်းရဲ့တဖက်ကလည်းပြောပါဒီကာချုပ်ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲဒီအတက်ဆရာလားစိတ်ပျက်ဆရာလားမထူးတဲ့ဇလန်တပုတ်လားဆိုတာ
ကိုစိတ်လို့ရှာကြရအချက်လက်အချို့ပါဝင်နေတယ်လို့အပြင်းရင်းရင်းရင်းစိန်ခေါ်မှုအခုဒီလိုအခြေခံဥပဒေအကျက်တဲ့ဒီပြဿနာကြီးတွေကိုဖြေရှင်းနိုင်ဖို့အကြံပြုချက်မျိုးအစီအမံချက်မျိုးကိုမတွေ့ရတဲ့အတွက်ကြောင့်လို့ကျွန်တော်တို့နိုင်ငံရဲ့ပြင်းရင်းရင်းရင်းခရီးစဉ်ဟာပို့ပြီးတော့ရှေ့ကြအောင်မယ်ပို့ပြီးတော့ရှုပ်ခွေးအောင်မယ်စိန်ခေါ်မှုတွေအကျက်သေးရင်ပို့ပြီးကြုံတွေ့ရအောင်မယ်လို့ကျွန်တော်ကတော့ကုန်သက်ချင်ပါတယ်
ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်ကိုရင်နိုင်စူးစီးတင်ပြထားပါတယ်ရှင
်ယောပါကအမပေးဘောလုံးပွဲတွေကတော့ဖိခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေမှာပြီးသွားခဲ့ပါပြီ Premier League ကလွယ်ပြီး Spain, Italy, Germany နဲ့ပြင်သစ်အမှတ်ပြီးပွဲတွေမှာ Champion ဖြစ်တဲ့အသင်းတွေဟာဒီတစ်ပတ်မှာစုဖလားနဲ့အတူအောင်ပွဲခံခဲ့ကြပါတယ်ဘွန်ဒက်စ်လီဂါမှာတော့ဘိုင်းမြူနစ်အသင်းက၄နှစ်သက်တိုက်ချန်ပီယံဖြစ်ခဲ့ပါတယ်။ဘိုင်းက34ပွဲမှာ88မှတ်ရပြီးတော့ဒုတိယနေရာကဒေါ့မန်ထက်10မှတ်အသာနဲ့ချန်ပီယံဖြစ်ခဲ့တာပါ။ဘိုင်းအသင်းရဲ့အမှုဆောင်အရာရှိချုပ်ကောဟိန်းရိုမနီကပြောတာကတော့
Es ist nicht normal, wenn man hier viermal hintereinander deutscher Meister wird. Es ist nicht normal, wenn man nächste Woche
im DFB-Pokal. ဂျာမန်မှာချန်ပီယံ၄နှစ်သက်တိုက်ဖြစ်တယ်ဆိုတာတမန်မဟုတ်ပါဘူး။ဖက်ခမားကိုကျွန်တော်တို့ကျေးဇူးတင်တယ်လို့ပြောပြရစီ။ပြီးခဲ့တဲ့ဒီဇင်ဘာလကခမည်းအသင်းပြောင်းတော့မယ်ဆိုတာပြောခဲ့တယ်။ဘာယန်ကိုမိတ်ဆွေအဖြစ်နဲ့လမ်းခွဲခြင်းနဲ့လို့လည်းပြောခဲ့တယ်။အခုကျွန်တော်တို့မိတ်ဆွေအဖြစ်နဲ့လမ်းခွဲနိုင်ပြီလို့ကျွန်တော်ပြောနိုင်ပါပြီ။ချန်ပီယံဖြစ်လို့မဟုတ်ပါဘူး။ပြီးခဲ့တဲ့3နှစ်တွင်ဘာယန်မှာခမည်းလှုပ်ပေးခဲ့တာတွေကတကယ်ကိုအံ့မခံပါ
။ဘာယန်သင်းဟာဂေါ်ဒီယိုလာကင်ခဲ့တဲ့3နှစ်လုံးဘွန်ဒက်စ်လီဂါချန်ပီယံဖြစ်ခဲ့ပြီးဂေါ်ဒီယိုလာဟာလာမယ့်ဘောလုံးရာသီမှာတော့မန်စီးတီးအသင်းကိုနှီးပြလှုပ်မှာပါ။ဘာယန်သင်းကတော့အန်ချယ်လော့တီကိုနှီးပြဖြစ်နဲ့ခေါ်ထားပါရဗျာ။စပိန်လာလီဂါဘက်မှာတော့မဟာပြိုင်ဘက်နှစ်သင်းဖြစ်တဲ့ဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့နောက်ဆုံးနေ့အထိချန်ပီယံဖြစ်ဖို့ကြိုးစားခဲ့ကြပြီးတော့နောက်ဆုံးမှာဘာစလိုနာအသင်းချန်ပီယံဖြစ်သွားပါတယ်။စနေနေ့ကကစားတဲ့နောက်ဆုံးပွဲမှာဘာစလိုနာကဂရနာဒါကို3ဂိုးကိုမရှိနဲ့နိုင်ခဲ့တယ်လို့ရီယယ်မက်ဒရစ်ကလည်းဒီပေါ်တီဗိုကို2ဂိုးကိုမရှိနဲ့နိုင်ပါတယ်။ဒါကြောင့်ဘာစလိုနာက61မှတ်ရီယယ်က90နဲ့ဘာစလိုနာကတမတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါ။လူနာပရိသတ်တွေကတော့သူတို့ရဲ့မဟာပြိုင်ဘက်ကြီးရီယယ်မက်ဒရစ်ကိုကြော်ပြီးတော့လာလီဂါချန်ပီယံဖြစ်လိုက်တဲ့အတွက်ဘာစလိုနာမျိုးမှာညာလုံးပေါက်အောင်ပွဲခံခဲ့ကြပါတယ်။ဘာစလိုနာအသင်းကောင်းဆောင်အန်ဒရေးစ်အီနီယက်စတာကတော့ဘာစလိုနာအသစ်ရဲ့ခြေစွမ်းတည်ငြိမ်မှုကြောင့်ချန်ပီယံဖြစ်တာလို့ပွဲပြီးမှပြောလိုက်ပါတယ်။အီတလီမှာယူဗန်တက်စ်အသင်းကဒုတိယနေရာကနာပိုလီထက်6မှတ်အသာနဲ့ချန်ပီယံဖြစ်ခဲ့ပြီးပြင်သစ်မှာတော့ PSG ကဒုတိယနေရာကလီယွန်ထက်31မှတ်အသာနဲ့ချန်ပီယံဖြစ်ခဲ့ပါတယ်။ဒါပေမဲ့ဥရောပအမပေးဘောလုံးပွဲတွေထဲမှာအခုနဲ့အထူးခြားဆုံးကတော့ပရီးမီယာလိချန်ပီယံလက်စတာအသင်းမှာပြီးခဲ့တဲ့နှစ်ကတမစင်ရအောင်မနေ့ရုံးကန်ခဲ့ရတဲ့လက်စတာအသင်းကအသင်းကြီးတွေကိုကြော်ပြီးတော့ချန်ပီယံဖြစ်မယ်လို့ဘယ်သူမှထင်မထားကြပါဘူး။ဆိုတော့လက်စတာအသင်းဘယ်လိုကြောင့်ချန်ပီယံဖြစ်လာတာပါလဲ။အားကစားဆောင်မရှင်ကိုဇော်မျိုးတန့်သုံးသက်တာကတော့
လက်စတာအသင်းဘာကြောင့်ချန်ပီယံဖြစ်သွားတယ်ဆိုရင်တော့ဆရာရဲ့အတင်းသားအလုံးရဲ့စူးစီးညီညွတ်မှုပေါ့သူတို့အတင်းကတစ်တင်းလုံးအနိုင်မခံအရှုံးမပေးစိတ်တဲ့ရှင်ပြန်ရသွားတော့လို့ပေါ့နော်ပရော်ဖက်ရှင်နယ်ဘောလုံးလောကမှာအင်မတန်တွေ့ရခဲ့တဲ့စူးစီးညီညွတ်မှုပေါ့တချို့အတင်းတွေမှာကစားကောင်းကောင်းကောင်းနေရှိတယ်ဆရာရဲ့ဒါပေမဲ့လည်းအတင်းလိုက်စူးစီးညီညွတ်မှုကြောင့်လက်စတာအောင်မမီဘူးဒါကြောင့်ပဲအဲဒီနှစ်ပရီးမီးယားလိဂ်ပြိုင်ပွဲမှာဟိုလက်စတာချန်ပီယံဖြစ်သွားတယ်လို့အဲ့လိုမျိုးပဲဟိုသုံးသပ်ပါတယ်အဓိကတော့အတင်းလိုက်စူးစီးညီမှုအရန်ကောင်းလို့ပေါ့တယောက်နဲ့တယောက်နားလည်ခွင့်လွတ်တယ်အပိုင်ပေါ်လုံးဘေးကံလိုက်လဲဒါမှသိပြီးတော့တယောက်နဲ့တယောက်ကိုပြစ်တင်တာတွေမရှိဘူးကြာကြုံကြုံကြုံကြုံနဲ့တယောက်နဲ့တယောက်ဖေးမာတယ်ပေါ့ဒီလိုဟာမျိုးတွေကဟိုလက်စတာရဲ့ချန်ပီယံဖြစ်ဖို့အတွက်အဓိကအချက်တွေလို့ပဲကျွန်တော်တို့အလုပ်လုပ်တုံ့တက်ပါ
ဥရောပအမှတ်ပေးဘောလုံးပွဲတွေကနေဥရောပဖလားဘောလုံးပွဲပတ်ကိုလှည့်ရရင်တော့အင်္ဂလန်ကလီဗာပူးနဲ့စပိန်ကဆဗီလ်အသင်းတို့ယူရိုပါလိဂ်ဖလားဖိုင်နယ်ကိုဒီကနေ့ညမှာဗိုလ်လူကြမှာပါဆွစ်ဇာလန်နိုင်ငံဘေဆော်မြို့မှာကစားကြမဲ့ဖိုင်နယ်ပွဲကိုသူတို့နိုင်ဖို့မျှော်လင့်ထားတယ်လို့လီဗာပူးအသင်းကောင်းဆောင်ဂျော်ဒန်ဟန်ဒါဆန်ကပြောလိုက်ပါတယ်
But yeah, very confident and that we can finish the job off next week and hopefully when we finish the game we'll come off.
ကျွန်တော်အနေနဲ့လာမယ့် final ပွဲကိုပိုဆွဲနိုင်ဖို့ယုံကြည်မှုအပြည့်ရှိပါတယ်။နိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။အရန်ထူးကြပါတယ်။ဘသူပဲဖလားကိုကင်မြောက်မြောက်ကျွန်တော်အတွက်ကတော့အသင်းနိုင်ဖို့ကအဓိကပါ။တကယ်လို့ကျွန်တော်တို့နိုင်လိုက်တယ်ဆိုရင်တော့ကျွန်တော်တို့ကို champion တွေအဖြစ်မှတ်တမ်းနဲ့ကြံရစ်မှာဖြစ်တာကြောင့်ကျွန်တော်တို့နိုင်အောင်ကစားမှာပါ။အဲ့ဒီအတွက်ကျွန်တော်တို့တစ်သင်းလုံးကစားကြပါပါ။
ဘောလုံးသမားအပြောင်းအရွှေ့သတင်းမှာတော့ Sweden Dice Smooth Latin Ibrahimovic ဟာ PSG အသင်းနဲ့စာချုပ်ကုန်သွားပြီဖြစ်တဲ့အတွက်လာမယ့်ဘောလုံးရာသီမှာအသင်းပြောင်းတော့မှာပါ PSG နီးပြ Laurent Blanc ကတော့ Ibrahimovic ကိုအသင်းမှာဆက်ရှိနေစေခြင်းပေမဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုလက်ခံမှာဖြစ်တယ်လို့ပြောလိုက်ပါတယ
် Mais il faut se dire que voilà il faut passer par des moments comme ça pour un club
pour essayer de d'avancer aussi donc
ဒီလိုမျိုးကတော့တချင်ချင်းဖြစ်လာမှာပါပဲဒါကိုကျွန်တော်တို့ပြင်ဆင်ထားရမှာပါဒါပေမဲ့လည်းဘယ်တော့မှတော့အဆင်သင့်ဖြစ်မှာမဟုတ်ပါဘူးဒါကြောင့်လဲဆိုတော့ပြီးခဲ့တဲ့နှစ်တွေအတွင်းပြင်သစ်အမှတ်ပေးပွဲမှာအကောင်းဆုံးဘောလုံးသမားတစ်ယောက်ကိုကျွန်တော်တို့ဆုံးဆုံးရတော့မှာဖြစ်တာကြောင့်ပါကလပ်သင်းအနေနဲ့လည်းဒီထက်ပိုတိုးတက်လာဖို့အတွက်အခုလိုအခြေအနေမျိုးတွေကိုဖြတ်ရပါတယ်ဇလတန်ကအသင်းတွေအများကြီးလုပ်ပေးခဲ့ပါတယ်ကလပ်သင်းဟာမှန်းထားတာတဲ့ကိုပိုအောင်မြင်ပါတယ်ဒါပေမဲ့နှစ်ဖက်စလုံးကလမ်းခွဲဖို့ဆုံးဖြတ်လိုက်ပါပြီ။အသင်းအနေနဲ့ကတော့လှုပ်ရှားရှိတာတွေဆက်လုပ်ပြီးအစ်စ်ကပြန်ဆက်ရမှာပါ။နောက်ဘောလုံးရာသီကအခုဒီမှာစတယ်လို့ထင်ပါတယ
်။ Ibrahimovic ကအင်္ဂလန်က Manchester United နဲ့ Arsenal တို့ကိုရောက်နိုင်တယ်လို့ခန့်မှန်းနေကြသလို American Major League က LA Galaxy အသင်းကိုရောက်လာနိုင်တယ်ဆိုပြီးတော့ထင်ကြီးပေးတာတွေလည်းရှိနေကြပါတယ်။နယ်သာလန်မှာတော့ Ajax Amsterdam အသင်းနီးပြ Frank De Boer ကဘယ်အသင်းမှနီးပြလုပ်မယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ပြောလိုက်ပါတယ်။သူ့အနေနဲ့ဘယ်ကိုသွားမယ်ဆိုတာကိုအလောတကြီးဆုံးဖြတ်မှာမဟုတ်ဘူးလို့လည်းပြောပါတယ
်။ No, I don't have no options yet. So I'm waiting and if there is a nice club coming then maybe I will decide to
ကျွန်တော်ယူနေတာမရှိသေးပါဘူး။စောင့်နေတော့မှာပဲ။အသင်းကောင်းတစ်သင်းကကန်လန်းလာတယ်ဆိုရင်တော့လက်ခံကောင်းလက်ခံလာနိုင်ပါတယ်။အခုချိန်မှာတော့အနားယူအပန်းဖြေဖို့ပါပဲ။
Ajax နဲ့စာချုပ်ပြည့်သွားတဲ့ Frank De Boer ဟာလောလောဆယ်မှာတော့ Ajax အသင်းနဲ့တူပြုတ်နိုင်ငံကိုရောက်နေပါတယ် Premier League က Everton အသင်းကခေါ်မယ်လို့သတင်းတွေထွက်နေသလို Spain က Valencia ကိုရောက်နိုင်တယ်ဆိုပြီးတော့လည်းပြောနေကြပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာပြန်လည်နှာစင်နိုင်ပါတယ်ကြာတာပြည်နေမနဲ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 32 40 50နဲ့လှိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြောပြပေးမှာပါရှင
်။နိုင်ဂျီးရီးယားနိုင်ငံချီဘော့ကမြို့လေးကနေဘိုကိုဟာရမ်စစ်သွေးကြော်လေးတံပေးဆွဲဖမ်းခေါ်သွားတဲ့မိန်းကလေးငယ်တဦးကိုအသက်ရှင်လျက်ပြန်တွေ့ရပြီလို့အရက်ခေါင်းဆောင်တဦးကပြောပါတယ်။အမီနာအာလီ NKK ဟာလွန်ခဲ့တဲ့နှစ်ကျော်ကပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့မိန်းကလေးငယ်219ယောက်ထဲကတဦးပါ။ Bring Back Our Girls ဆိုတဲ့အဖွဲ့တွေကအဘူဂျာမြို့တော်ခြေဆိုင်ချီဘော့အရက်ခေါင်းဆောင်တဦးဖြစ်သူတီဆန်ဘီဒိုဟိုစီယာအဘာနာကအဲ့ဒီမိန်းကလေးကိုပြန်တွေ့ပြီဖြစ်တဲ့အကြောင်း Twitter မှာရေးတာပါ။ဘောနိုပြည်နယ်ဆန်ဘီစာတက်တော်ဒေသထဲမှာအရသာလူမှုဝန်ထမ်းကင်းအဖွဲ့တွေကအဲ့ဒီမိန်းကလေးကိုအင်ကာနေမှာပြန်တွေ့တာပါ။တက်တော်ထဲမှာမိန်းကလေးရှောက်သွားနေတာကိုတွေ့ခဲ့ရတာလို့ဦးလေးဖြစ်သူယာကူဘူအန်ကီကီက AP သတင်းဌာနကိုပြောပါတယ်။အမီနာဟာကိုဝန်ရှိနေပြီးအထိတ်တလန့်ဖြစ်နေတာကလွဲလို့အခြေအနေကောင်းတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအောင်ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့လာလာကအင်ကာနေမှာတော့ပုံပြီးနှီးသွားပါပြီ။ကန်တကီပြည်နယ်မှာလုပ်တဲ့ primary ပဏာမရွေးချယ်ပွဲရဲ့မဲအများစုကိုရွတ်တက်ပြီးသွားချိန်မှာကလင်တန်ကဗာမွန်ပြည်နယ်တက်လွတ်တော်မှ Bernie Sanders ထက်မဲအရေအတွက် 2,000 လောက်အသာရနေပါတယ်။အဲဒီအင်္ဂါနေ့ကပဲလုပ်တဲ့ Oregon ပြည်နယ်ပဏာမရွေးချယ်ပွဲမှာတော့ Sanders ကအနိုင်ရပါတယ်။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့အကြားဆက်ဆံရေးအနည်း20ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဦးထင်ကျော်ဟာဒီကနေ့မနက်ပိုင်းကရန်ကုန်မြို့ကနေထွက်ခွာသွားပါတယ်။ဒါအပြင်သမ္မတတာဝန်ယူပြီးကြတဲ့ကဆိုရင်ဦးထင်ကျော်ရဲ့ဒုတိယမြောက်နိုင်ငံသားရေးခီးစဉ်မှာဒီခီးစဉ်မှာတော့နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်လိုက်မသွားပါဘူး။တရုတ်လင်္ကာနိုင်ငံမှာမိုးကြီးရွာပြီးရေကြီးတာကြောင့်မြေပြိုကျတာမှာမိသားစု200ထက်မနည်းပျောက်ဆုံးနေပြီးပြိုကျတဲ့မြေအောက်မှာရောက်သွားပြီလားဆိုတာစိုးရိမ်နေကြတယ်လို့တရုတ်လင်္ကာတက်ချင်ဒီအဖွဲ့ကဒီကနေ့ပြောပါတယ်။အစိုးရတာဝန်ရှိသူတွေနဲ့အတူကယ်ဆယ်ရေးအဖွဲ့နှစ်ဖွဲ့ကိုဒီကနေ့မနက်အစောပိုင်းမှာလွှတ်ထားပြီးကြတဲ့ကဆိုရင်လူပေါင်း180ကိုကယ်တင်ထားပြီးလို့အွန်လိုင်းမှာတင်ထားတဲ့ထုတ်ပြန်ချက်တခုထဲမှာတက်ချင်ဒီအဖွဲ့ကပြောထားပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်တင်ကတင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးလ်ဒူဘန်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.